Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဇန်နဝါရီလ16ရက်တနင်္လာညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမုံပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်မာတီညဘက်သတင်းတွေကိုမက်ခင်ဗျူတွေနဲ့အတူကြီးညာပြီးသွားမှာပါတရုတ်တပီတော်မူဝါဒနဲ့ပတ်သက်လို့အ short တင်းလုပ်လို့ရတယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်တဲ့အပေါ်တရုတ်နိုင်ငံကဒီကနေ့ပြန်လည်တုံ့ပြန်လိုက်ပါတယ်အင်အားအတောင်တင်းဆုံးမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနေနဲ့နှစ်ပေါင်း25နှစ်အတွင်းခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ဖို့ပြင်ဆင်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆွေမွေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ် Miss Yahili အနေနဲ့လူခွင့်ချိုးဖောက်မှုရှိမရှိရခိုင်ပြည်နယ်ကိုသွားရောက်ပြီးတော့စစ်ဆေးခဲ့ပါတယ်သူခီးစဉ်ဒီကနေ့အဆုံးသတ်ပါတယ်ရဟိလီရခိုင်ကိုသွားလေလာတယ်လို့ပဲရှမ်းမြောက်ဘက်ကလည်းလာလေလာပေးပါလို့ရှမ်းမြောက်ပိုင်းလူခွေလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်
ဒီအစီအစဉ်ထဲကရှမ်းပြည်နယ်မှာပေါ့ရှမ်းပြည်ဖက်မှာပေါ့နော်အခုဖြစ်ပေါ်နေတဲ့ပြည်ပခတ်ဘက်ကဦးတည်စေခြင်းနဲ့သွားရောက်ပြီးတော့မှလေးလာနေခြင်း
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ဒီကနေ့စတင်လိုက်တဲ့ရန်ကုန်တမျိုးလုံးကိုစနစ်တင်တဲ့ကားတွေစပြီးပြေးဆွဲတဲ့အပေါ်ဘလို့သုံးသပ်မှုရှိတယ်လဲဆိုတော့နောက်ဆုံးရသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
တရုတ်တပီတော်မူဝါဒနဲ့ပတ်သက်လို့အ short တင်းလုပ်လို့ရတယ်လို့ The Wall Street Journal ကအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ပြောဆိုခဲ့တာနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကဒီကနေ့ပြန်လည်တုံ့ပြန်လိုက်ပါတယ်ထိုင်ဝမ်နိုင်ငံကိုအသုံးချပြီးတရုတ်နဲ့ဆက်ဆံရေးကိုလိုအပ်တယ်လို့ခြေလှယ်နိုင်ဖို့အီးပဲလှုံ့ဆော်တာဖြစ်တယ်လို့တရုတ်နိုင်ငံပိုင် The China Daily သတင်းစာကဒီနေ့တနင်္လာနေ့မှာတုံ့ပြန်လိုက်တာပါတကယ်လို့သာဒီသဘောထားအတိုင်း Mr. Trump ရည်တည်သွားမယ်ဆိုရင်တော့တရုတ်နိုင်ငံအနေနဲ့ရွေးချယ်စရာမရှိတော့ဘဲထိတ်တက်ရင်ဆိုင်သွားမှာကြောင့်ဆက်ဆံရေးပြတ်ပြားသွားမှာဖြစ်တယ်လို့တင်းတင်းမာမာအချိန်ဒီကာလတစ်ခုကိုဖြတ်တန်းရမှာဖြစ်တယ်လို့သတိပေးပြောဆိုထားပါတယ်ဒီတော့အတွင်း Mr. Trump ဟာဒီဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်အနေနဲ့သူ့နိုင်ငံတွင်းကိုရွှေ့ပြောင်းနေထိုင်သူတက်တန်းကျော်လက်ခံခဲ့တာဟာအမှားကြီးတစ်ခုလို့ကျူးလွန်ခဲ့တာလို့ဝေဖန်လိုက်ပါတယ်ဝန်ကြီးချုပ်မာကဲလ်အပေါ်သူ့အနေနဲ့လေးစားမှုရှိပြီးမာကဲလ်ဟာအရေးအပါဆုံးဥရောပခေါင်းဆောင်တစ်ဦးဖြစ်တယ်လို့လည်း Mr. Trump ကဗြိတိန်နဲ့ဂျာမနီသတင်းစာတွေနဲ့တွေ့ဆုံမေးမြန်းမှုအတွင်ပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဟာဗြိတိန်လိုပဲတဖြည်းဖြည်း EU ကနေနှုတ်ထွက်သွားလိမ့်မယ်လို့ Mr. Trump ကခန့်မှန်းပြောဆိုပြီး NATO မြောက် Atlantic စစ်ဆာချုပ်အဖွဲ့ကိုလည်းခင်မမီတော့တဲ့အဖွဲ့အစည်းဆိုပြီးတော့ဝေဖန်သွားပါတယ်။စီးပွားရေးနဲ့ပတ်သက်လို့ကတော့ American မှာ German car တော်မဲများကိုတွေ့ရပြီးမြန်မာမှာ American car နဲ့အချင်းမဲတွေ့ရတာကြောင့်ဒါမျှတမှုမရှိတဲ့လုပ်ရဲလို့ဒီ German car company တွေကိုဝေဖန်သွားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကျန်းမာရေးပြည်သူ့ဆောက်ရှောက်မှုအစီအစဉ်ကိုဖျက်သိမ်းအစားထိုးဖို့အတွက်နောက်ဆုံးအစ်စ်အချောတက်ပြင်ဆင်နေပြီးမကြခင်မှာထုတ်ပြန်သွားဖို့ရှိတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တနင်္ဂနွေနေ့နောက်ပိုင်း Washington Post ကထုတ်ပြန်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာလူတိုင်းကျန်းမာရေးအာမခံစနစ်ရရှိဖို့အတွက်သူရည်မှန်းချက်ဖြစ်တယ်လို့ပြောပေမဲ့လို့အသေးစိတ်ကိုပြောဖို့တော့ညင်ပါတယ်။ဆေးကုမ္ပဏီတွေကိုဈေးလျှော့ရောင်းချဖို့လူသိရှင်များဖိအားပေးပြီးကျန်းမာရေးကုသမှုစရိတ်ကိုချော့ချသွားခြင်းနဲ့လို့တော့ထရမ့်ကပြောပါတယ်။ဥပမာကဲလို့လူသိများတဲ့သမ္မတဥပမာရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းဖို့ဟာမစ္စတာထရမ့်အစိုးရအဖွဲ့အဓိကဦးစားပေးလှုပ်ဆောင်မဲ့ကိစ္စဖြစ်ပါတယ်။ဒီတော့အတွင်းမှာပဲဒီသမ္မတအင်ဗျူရောသတင်းစာရှင်းလင်းပွဲကိုပို့ပြီးတော့ဒီကျယ်ဝန်းတဲ့နေရာတစ်ခုကိုပြောင်းရွှေ့ဖို့စီစဉ်နေတဲ့အကြောင်းရွေးကောက်ခံသမ္မတထရမ့်အစိုးရအကြီးတန်းအဖွဲ့ဝင်တွေကပြောပေမဲ့သတင်းတောက်တွေကတော့အဲ့ဒီလိုပြောင်းရွှေ့လိုက်မယ်ဆိုရင်သူတို့ရဲ့အလုပ်လုပ်ကိုင်တဲ့နေရာမှာအခက်အခဲတွေဖြစ်လာနိုင်တယ်လို့ပြောပါတယ်လက်ရှိမှာတော့ပုံမှန်သတင်းစာရှင်းလင်းပွဲတွေကိုအင်ဗျူရောအနောက်ဘက်ခြမ်းကအခန်းတစ်ခုမှာလှုပ်တာပါအခုအဲ့ဒီအခန်းထက်လေးစားလောက်နေရာပို့ချဲတဲ့အင်ဗျူရောနဲ့ကက်လျက်မှာရှိတဲ့အဆောက်အထုကိုပြောင်းရွှေ့ဖို့ကိစ္စဆွေးနွေးနေတယ်လို့ထရမ့်ရဲ့အင်ဗျူရောဝန်ထမ်းရေးရာအကြီးအကဲ Rings Privas ကဒီတနင်္ဂနွေနေ့မှာ ABC ရုပ်သံသတင်းဌာနကိုပြောသွားတာပါရှင်
ချောင်းနေကြဆေးပွဲအဆုံးသတ်ဖို့ကာဇက်စတန်နိုင်ငံမှာဇန်နဝါရီ23ရက်နေ့ကျရင်ကျင်းပမယ့်ညီငယ်ရေးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့စီးရီးယားသဘုံတွေကပြောပါတယ်။အက်စတနာမြို့တော်မှာကျင်းပမယ့်အစည်းအဝေးအတွင်းအပြစ်ခတ်ရစဲရေးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရင်းနဲ့စီးရီးယားအစိုးရရဲ့ဥပဒေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဥတီဆွေးနွေးမှာဖြစ်တယ်လို့အတိုက်ခံသဘုံတွေရဲ့ပြောခွင့်ရကဒီကနေ့ပြောလိုက်တာပါ။ဒီတော့တွင်ဒမတ်စကတ်မြို့တော်နားကစစ်ပေးရှောင်တွေရဲ့ခေလွန်ရနေရာတစ်ခုကိုစီးရီးယားအစိုးရတပ်ဖွဲ့တွေရဲ့ဒီဘုံးစံထိမှန်ခဲ့တာကြောင့် အရသား30ထက်မနည်းတည်ဆုံးတန်ရာရခဲ့တယ်လို့စီးရီးယားပြည်ပခလီလာစောင့်ကြည့်သူတွေကပြောရတယ်။အဲ့ဒီတည်ဆုံးတန်ရာရသူတွေဟာတပုံနေနဲ့စီးရီးယားအစိုးရစစ်တပ်ကြားတိုက်ပွဲတွေကြောင်းအဲ့ဒီနေရာကိုထွက်ပြေးလာကြတာပါ။ဒီဟာခနုံမျိုးကဒီတိုက်ခိုက်မှုဟာလူအစုလိုက်ပြုံလိုက်သက်ဖြတ်မှုဖြစ်တယ်လို့စီးရီးယားလူခွင့်လီလာစောင့်ကြည့်အဖွဲ့ကပြောပါတယ်။အတိုက်ခံသတင်းဌာန Steps ကပြသတဲ့ဗီဒီယိုထဲမှာတော့အရသားတဦးဟာသွေးစည်းကြောင်းတွေကိုညှဉ်ပြနေပြီးဒီလက်နက်ကြီးနဲ့ပစ်ခတ်မှုအတွင်ဇနီးနဲ့မိသားစုဝင်နှစ်ဦးသေဆုံးသွားတယ်လို့သူကပြောပါရခင်ဗျာ
။ Kyrgyzstan နိုင်ငံရဲ့အထူးလေးစိတ်အနေမှာဒီနေ့အစောပိုင်းကတူကီကုန်တင်လေယာဉ်တစ်စင်းပြတ်ကျတာကြောင့် Clinery အပါအဝင်လူ38ယောက်ထက်မနည်းသေဆုံးသွားပါတယ်။လေယာဉ်မှုရဲ့အမှားကြောင့်ဖြစ်ရတာလို့ Kyrgyzstan တူဝင်ကြီးချုပ်မိုဟာမက်ကယ်လီအဘူဂါစီယက်ကအစိုးရရုပ်သံမှာထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားပါတယ်။ဘိုရီအမှတ်4404ရင်ဟာမြို့တော်ဘစ်ကက်ကနေမြောက်ဘက်25ကီလိုမီတာလောက်မှာရှိတဲ့မာနက်စ်လေးစိတ်အနီးဒါချာဆူးကျေးရွာကလူနေအိမ်တွေပေါ်ကိုပြတ်ကျခဲ့တာပါဒေသစံတော်ချိန်မနက်9နာရီခွဲလောက်မှာပြတ်ကျတာဖြစ်ပြီးလေးစိတ်တန်ကက်နေတဲ့လူနေရက်ွက်ထဲကလူတွေရောလေယံပေါ်လိုက်ပါသွားတဲ့သူတွေပါသေဆုံးခဲ့တာပါလူနေအိမ်ကြီး15လုံးလောက်ပျက်စီးသွားခဲ့တဲ့လေယံပြတ်ကျတဲ့နေရာမှာကယ်ဆယ်ရေးဝန်ထမ်း1000ကျော်ကဒီကနေ့မနက်ပိုင်းကစပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့လည်းဒူဝီဂျီချုပ်ကပြောပါတယ်လေဟာဟောင်ကောင်ကနေတူရကီနိုင်ငံအစ္စတန်ဘူမြို့ကိုအသွားမန်နက်စ်လေးစိတ်မှာခဏရန်နာဖို့လုပ်နေတဲ့အချိန်ပြတ်ကျခဲ့တာလို့လေးစိတ်တာဝန်ရှိသူတွေကပြောပါရယ်လောလောဆယ်မန်နက်စ်လေးစိတ်ကိုပိတ်ထားပြီးတော့လေယာဉ်ခီးစဉ်အားလုံးကိုလည်းအစောဆုံးညနေပိုင်းအထိနောက်ဆုံးထားဖြတ်ထားတဲ့အကြောင်းလေးစိတ်တာဝန်ရှိသူတွေကပြောပါရယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်လာနေကြပဲသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရယ်ခင်ဗျာအင်အားအတောင်တင်းဆုံးမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနေနဲ့နှစ်ပေါင်း25နှစ်အတွင်းခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ဖို့ပြင်ဆင်နေတယ်လို့အဲ့ဒီအဖွဲ့ရဲ့အစိုးရအရာရှိတွေကကူကားပြီး Writer သတင်းတရမှာဖော်ပြထားပါရယ်အင်အား3000လောက်ရှိတဲ့ UWSA ဝါပြည်တမရဟာမြန်မာပြည်အစီပိုင်းတရုတ်နယ်စပ်နဲ့ကရကတောတောင်ထူထပ်တဲ့ဒေသကိုထိန်းချုပ်ထားတာပါ UWSA ရဲ့နိုင်ငံရေးဦးဆောင်ဖွဲ့ဖြစ်တဲ့ဝါပြည်သေးစီညီညီရေးပါတီ UWSP အနေနဲ့1992ခုနှစ်ကစလို့ဒါဟာပထမဆုံးအကြိမ်ရွေးကောက်ပွဲကျင်းပမှာဖြစ်ပြီး1989ခုနှစ်ပါတီစတင်တည်ထောင်စဉ်ကပါဝင်ခဲ့တဲ့အကြီးတန်းခေါင်းဆောင်တချို့ယာရူးကအနားယူမယ်လို့အစိမ့်မြဝအရာရှိ၃ဦးကပြောဆိုကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ပါတီဥက္ကဋ္ဌယာရူးကိုပြန်လည်ရွေးချယ်မှာဖြစ်ပြီးဘယ်သူနဲ့အစားထိုးခံရမလဲဆိုတာတော့မသိရသေးဘူးလို့ဝါခေါင်းဆောင်တဦးကပြောပါတယ်။အသက်ရွယ်ကြီးသူတွေနဲ့ကျန်းမာရေးမကောင်းသူတွေအနားယူမှာဖြစ်ပြီးငယ်ရွယ်တဲ့ခေါင်းဆောင်တွေနဲ့သွေးသစ်လောင်းအစားထိုးခံရသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ပါတီပေါ်လစ်ဘီရိုအနေနဲ့ဒီအပြောင်းလဲကိုကင်တွယ်သွားမှာပါ။ပါတီပေါ်လစ်ဘီရိုအဖွဲ့ဝင်9ဦးရှိတဲ့အထက်ကဝေလျှောက်ခန်းနဲ့ဝေလျှောက်ရန်တို့ဟာအမေရိကန်ပြည်အောင်စုကမွေးရေးဆေးဝါးမှုနဲ့အလို့ရှိနေသူတွေဖြစ်ပြီးသူတို့နှစ်ဦးဟာပေါ်လစ်ဘီရိုအဖွဲ့ဝင်နံပါတ်8နဲ့9ဦးမြောက်အဖွဲ့ဝင်တွေဖြစ်တယ်လို့ခေါင်းဆောင်ပိုင်းနဲ့နီးကပ်သူ2ဦးကိုကူးကားပြီးရိုက်တာသတင်းမှဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး VOA အနေနဲ့တီးခြားအတည်ပြုချက်ရယူဖို့ကြိုးစားခဲ့ပေမဲ့ UWSP UWSA အရာရှိတွေနဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
တောင်ကိုရီးယားသမရကိုအေးအေးယူဖို့စစ်ဆေးခံရတဲ့အခြေအနေအထိစိုက်ခဲ့တဲ့ပါကတိလိုက်စားမှုအရှုပ်တော်ပုံကိုစုံစမ်းစစ်ဆေးနေကြတဲ့အစိုးရရှင်တွေဟာ Samsung ကုမ္ပဏီယာယီအကြီးအကဲလီကျဲယန်းကိုဖမ်းဆီးမိတ်ထုတ်ပေးဖို့တောင်းဆိုနေကြပါတယ်။အသက်48နှစ်အရွယ်လီကျဲယန်းဟာမစားခင်နှစ်ပိုင်းတွေကစပြီးတော့နာမကျန်းဖြစ်လာခဲ့တဲ့ Samsung စီးပွားရေးလုပ်ငန်းအဖွဲ့ဥက္ကဋ္ဌလီခွန်ဟီရဲ့သားဖြစ်ပါတယ်။သမရဘက်ကွန်ဟီရဲ့မိတ်ဆွေ Choi Sun Si အဓိကကြောထောက်နောက်ခံပေးထားတဲ့အဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းတစ်ခုကို Samsung ကုမ္ပဏီကငွေကြေးထောက်ပံ့ပေးခဲ့တယ်လို့အမှုလိုက်ရှင်တွေကပြောနေတာပါ။ရှင်းနေရဘက်ကတောင်းဆိုထားသလိုလီဂိုဖန်းစီမိတ်ထုတ်ပေးတဲ့မတဲ့ကိုတော့စွန့်မြူတော်တရားရုံးတစ်ခုကပေါ်ထုံးနေမှာဆုံးဖြတ်မှာဖြစ်ပါတယ်။ Samsung ကုမ္ပဏီဟာတောင်ကိုရီးယားရဲ့အကြီးဆုံးစီးပွားရေးလုပ်ငန်းကြီးဖြစ်ပြီးလီဒါဖန်းခံရမယ်ဆိုရင်တော့အတိုင်းပြည်စီးပွားရေးအပေါ်မှာရက်ခတ်မှုတွေလည်းရှိလာနိုင်ပါတယ်။ဒါပေမဲ့အစိုးရရှင်နေများအဖွဲ့ပြောခွင့်ရကတော့အဲ့ဒီလိုဖြစ်လာနိုင်တဲ့အခြေအနေထက်တရားမျှတမှုကိုစောင့်ကြည့်မှုကပိုပြီးတော့အရေးကြီးတယ်လို့ပြောပါတယ်ရှင်။
မွေးစေဝါပြသနာနိုင်ငံနေနေထိန်းချုပ်နိုင်ခြင်းမရှိဘဲပိုဆိုးရလာမယ်ဆိုရင်သူ့အနေနဲ့လှုပ်ဆောင်ဇာရှိတာတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကပြောပါရယ
် You know I have to protect the Filipino people I it's my duty
ဖိလစ်ပိုင်လူထုကိုကာကွယ်ရပါမယ်ဒါဟာကျွန်တော်တာဝန်ဖြစ်ပြီးတကယ်လို့သာ စေုပ်ချုပ်ရေးကြီးညာမယ်ဆိုရင်လည်းကြီးညာတော့ပါမယ်ဒါဟာဝင်ရောက်စီးနှင်းမှုပုံကံမှုအန္တရာယ်ရှိတာတွေကြောင့်မဟုတ်ပဲနိုင်ငံကိုထိမ့်သိမ်းမှုအတွက်ကြီးညာသွားမှာဖြစ်တယ်လို့မစ္စတာဒူတာကပြောသွားတာပါလွန်ခဲ့တဲ့စနေနေ့ကနိုင်ငံတောင်ပိုင်းတဗာအိုမြို့မှာဒေတာကုံတွေရဲ့အဖွဲ့ဝင်တွေနဲ့တွေ့ဆုံခြင်းအတွင်အခုလိုပြောခဲ့တာပါသမရဒူတာတီရဲ့ပြန်ကြားရေးအရာရှိမာတင်အန်ဒနောကတော့ဖိလစ်ပိုင်ဖွဲ့စည်းပုံဥပဒေကိုသမရအနေနဲ့နားလည်သဘောပေါက်ထားပြီးနိုင်ငံအတွက်တကယ်လိုအပ်မှသာစစ်အုပ်ချုပ်ရေးကြေညာမှာဖြစ်ကြောင်းပြောပါရယ်ဖိလစ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်အုပ်ချုပ်ရေးကာလကိုအများဆုံးရက်60သာတတ်မှတ်ထားတာပါ1980နဲ့80ခုနှစ်တွေတုန်းကအာနာရှင်ဖာဒီနန်မာကိုစ်ရဲ့စစ်အုပ်ချုပ်ရေးကာလတွေအတွင်းဖိလစ်ပိုင်လူထုဟာပြည်နယ်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးလူထောင်ပေါင်းချီတပ်ဖြတ်ခံရသလိုညှဉ်းပန်းနှိပ်စက်ပြီးထောင်သိမ်းအကျဉ်းချတာတွေလည်းခံခဲ့ရပါတယ်ခင်ဗျာ
ကျူးဘားနိုင်ငံဂွာရနာမိုပင်လယ်အော်မှာရှိတဲ့အမေရိကန်စစ်ဘက်အကျဉ်းထောင်ကနေအကျဉ်းသား၁၀ယောက်ကိုဒီကနေ့လက်ခံခဲ့တဲ့အကြောင်းအိုမန်ဆူရကပြောပါရယ်အကျဉ်းသားတွေရဲ့နာမည်တွေနဲ့ဘယ်နိုင်ငံသားတွေလဲဆိုတာကိုတော့မပြောပါဘူးကျူးဘားနိုင်ငံရှေ့တောင်ပိုင်းမှာရှိတဲ့ဒီအကျဉ်းထောင်ဟာအမေရိကန်နိုင်ငံသားတွေရဲ့စံတန်မိုးတွေကိုထင်ဟမှုမရှိသလိုအဲ့ဒီမှာထိန်းသိမ်းခံထားရသူအများပြားဟာလည်းနှစ်ပေါင်းများစွာရုံးတင်စစ်ဆေးတာမရှိဘဲထိန်းသိမ်းခံရပြီးတော့တချို့ဆိုရင်နှင်းပန်းနှိပ်စက်တာခံရတယ်လို့ဆိုပြီးဒီအကျဉ်းထောင်ကိုသူဆိုရလက်ထက်မှာပြေးပြင်းမဲ့အကြောင်းသမ္မတဥဘာမာကသူသမ္မတတာဝန်ဆပြီးတော့ယူခဲ့တဲ့2009ခုနှစ်ကစလို့ကတိပြုပြောခဲ့တာပါသမ္မတဥဘာမာအစိုးရတက်တမ်းမကုန်ခင်နောက်ဆုံးနိုင်ပိုင်းအထိနောက်ထပ်အကျဉ်းသားတွေထပ်ပြီးတော့လွတ်လာနိုင်သေးတယ်လို့လေလာသူတွေကခန့်မှန်းပြောဆိုကြပါတယ်ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတော့ဂွာဒါနာမိုကနေနောက်ထပ်အကျဉ်းသားတွေထပ်လွတ်လာနိုင်ပွဲမရှိဘူးလို့ပြောထားပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့လူဆိုးတွေကိုထိန်းသိမ်းမှုအတွက်ဂွာဒါနာမိုအကျဉ်းထောင်ကိုမပိတ်ဘူးလို့ဆိုပြီးသူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေအတွင်းပြောဆိုထားပါတယ်ရှင်။
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ဘခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်ထိတ်တန့်ရောက်သတင်းတွေကိုအရင်ဦးဆုံးတင်ပြပေးကြပါရစေ။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရဟီလီဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဆွဆွဲပြောဆိုနေကြတဲ့ရခိုင်ပြည်နယ်ကို၃ရက်တာတွားရောက်ပြီးတော့ဒီကနေ့မှာတော့ရခိုင်ပြည်နယ်ခီးစဉ်အဆုံးသတ်လိုက်ပါပြီ။အကြမ်းဖက်မှုတွေစတင်ခဲ့တဲ့မောင်တော်မျိုးကို၂ရက်တာတွားလေလာခဲ့ပြီးဒီကနေ့မှာတော့စစ်တွေအကျဉ်းထောင်ကိုတွားလေလာတယ်လို့ရွှေစည်တီကိုလည်းဖူးမြော်ခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အော်တိုဘာလအကြမ်းဖက်မှုနောက်ပိုင်းစစ်တပ်ရဲ့နေမည်ရှင်းလင်းရေးဆောင်ရွက်မှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအတိုင်းအဝန်းကဝေဖန်ပြောဆိုနေကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ပူဒီတောင်နဲ့ရသစ်တောင်ဒေသတွေကိုကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကိုယ်တိုင်တွားလေ့လာခဲ့တာပါ။အခုခရီးစဉ်အတွင်းမှာနှစ်ဖက်အတိုင်းအဝန်းကလူတွေနဲ့လည်းပြောဆိုဆွေးနွေးခဲ့ပါတယ်။ဒီကနေ့မှာတော့ကုလအထုကိုယ်စားလှယ်ဟာစစ်တွေထောင်ကိုတွားရောက်ခဲ့ပြီးရွှေစည်တီကိုလည်းဖူးမြော်ခဲ့တယ်လို့ကုလသမဂ္ဂမြန်မာပြည်ရုံးကွဲပြန်ကြားရေးတာဝန်ခံဦးအေးဝင်းကပြောပါတယ
်။စစ်တွေထောင်သွားမလို့ပြီးရင်ရွှေစည်တီရောမနေ့ကဖိုးတာရွာတဲ့ချင်းရွာလေးတူဟုတ်ကဲ့အဲ့ဒီကိုသွားတယ်မနေ့ကချင်းရက်ွယ်ကလေးပေါ့နော်ဟုတ်ကဲ့ဒါပြီးရန်ကုန်ဆင်းမယ်လေ
ဟုတ်ကဲ့အင်ကေနောက်တစ်ခုကမစ်ရန်ဟီလီကိုတိုင်းရွာတွေကိုသွားပြီးတော့လေ့လာတဲ့အခါမှာသူ့အနေနဲ့ဒေသခံရွာသားတွေပေါ်ကြီးအထူးသဖြင့်ဒီရခိုင်နဲ့မွတ်စလင်အတိုင်းအဝန်းနှစ်ခုကြားတာဝန်ရှိသူတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံမေးမြန်းခွင့်ရပါလားခင်ဗျဟု
တ်ကဲ့လွတ်လွတ်လပ်လပ်တွေ့ပါတယ
်ဟုတ်ကဲ့
တိတန့်တွေ့ပါတယ်ဟိုအလုံးနဲ့ဟုတ်ကဲ့
စစ်တွေအချင်းထောင်တွင်ထောင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့လဲစစ်တွေထောင်တာဝန်ခံအရာရှိဦးသိန်းလွန်ကပြောပါတယ
်ကျွန်တော်စီရောက်တာ7:30ကနေပြီးတော့14:25ဒီရက်လာတော့တာဝန်ရရှိတဲ့တော့တွေ့ဆုံတာပေါ့ဗျာရှင်းတာဆက်ပြီးတော့အဆင်းနေတာတော့မရှိပါဘူးခင်ဗျာထောင်တော့ကျွန်တော်ကြည့်ကြည့်ပေးပါတယ်ကျန်တာတော့ကျွန်တော်တော့ဟိုပေါ့ဘလို့မှတော့မောင်းဘူးပါနဲ့ဗျာထောင်တိုင်းနဲ့တွေ့တာမတွေ့တာဆိုကျွန်တော်ပြောလို့မရပါဘူးဗျာနော်
မစ္စယန်ဟီလီဟာမနေ့ကမောင်တော်မြို့မှာရှိနေခြင်းအတွင်းဒုက္ခသည်စခန်းတွေကိုသွားလေ့လာခဲ့သလိုပြိပခါတွေဖြစ်ပွားခဲ့တဲ့ကြီးကန်းပြင်ရွာကိုလည်းသွားရောက်ခဲ့ပါတယ်။ဒါအပြင်အဲ့ဒီမှာရှိတဲ့ကျွေးရွာတွေကိုလည်းသွားလေ့လာခဲ့ပြီးတော့နေဆက်စခန်းတွေကိုလည်းသွားရောက်ခဲ့တယ်လို့မစ္စယန်ဟီလီရဲ့ခီးစဉ်တစ်လျှောက်အတူလိုက်ပါနေတဲ့ဦးအေးဝင်းကပြောပါတယ်
။မောင်တော်မှာအရင်ဆုံးသွားတာတော့ရွှေဘူဟူမလို့မလို့ရှိတဲ့ဟိုတွေပေါ့ IDP camp ပေါ့နော်။နောက်လမ်းမှာအဲ့ဒီဟိုတွေပေါ့မခူရတီသွားရပါလားမအဲ့မှာတချို့ရွာတွေဝင်တယ်အကုန်လုံးနာမည်ရတော့မှတ်မိဘူးကအဲမဲ့အဲဟိုလည်းဆိုကြီးကန်းပြင်းနေနေရောက်တယ်အလေရဲ့အလေကနောက်ကနောက်အဲ့ဒီဟိုနေသစခန်းကြီးပါလေရောက်တယ်ဟုတ်ကဲ့နောက်လမ်းမှာအဲ့ပေါ့ဒီရခိုင်ရွာဟိန္ဒူရွာနောက်မွတ်စလင်ရွာတွေလည်းရောက်ကြတယ်ဟုတ်ကဲ့
မစ္စယန်ဟီလီရဲ့တုံးရတာရခိုင်ပြည်နယ်ခီးစဉ်ကိုတော့ပြည်နယ်အစိုးရကတာဝန်ယူထားပြီးရခိုင်ပြည်နယ်လုံခြုံရေးနယ်စပ်ရေးဝန်ကြီးဘိုမူကြီးထိန်ဝင်းကဦးဆောင်ကတာဝန်ယူဆောင်ရွက်နေရလည်းဖြစ်ပါတယ် ဒါပေမဲ့လို့ကုလအထုကုစလဲတွားရောက်တဲ့ရွာတွေမှာဒေသခံရွာသားတွေနဲ့တွေ့ဆုံတဲ့အခါမှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်ပါမလာဖို့တောင်းဆိုထားတယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောဆိုထားပါတယ်။မစ္စယန်ဟီလီအနေနဲ့မနေ့ဖြန်မှာအရက်ဖက်လူအဖွဲ့အစည်းတွေတာဝန်ရှိသူတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံမှုရှိပါတယ်။ဒါအပြင်ဇန်နဝါရီလ18ရက်နေ့မှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းတွေ့ဆုံမှာပါ။ဇန်နဝါရီလ20ရက်နေ့မှာတော့သူ့ရဲ့၅ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကိုအဆုံးသတ်မှာဖြစ်ပြီးတော့ခီးစဉ်တလျှောက်တွေ့ရှိချက်တွေကိုအစီရင်ခံစာတစ်ရက်ရေးသားပြီးတော့လာမယ့် match လိုက်တဲ့မှာကျင်းပါမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်တင်ပြခဲ့တဲ့ရန်ဟီလီရဲ့ရခိုင်ခီးစဉ်ဖြစ်ပါတယ်ရှင်ရှမ်းပြည်ဘက်ကလည်းရန်ဟီလီလာပေးပါလို့တိုက်တွန်းကြတဲ့သတင်းကိုဆက်ပြီးပြောပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသတိုက်ပွဲတွေအတွင်းမှာအရက်သားတွေအပေါ်မှာပြစ်မှတ်ထားတိုက်ခိုက်လို့တေဆုံးထိခိုက်ဒဏ်ရာရတဲ့ဖြစ်စဉ်တွေကိုကုလသမဂ္ဂရဲ့လူခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီလာရောက်လေ့လာပေးဖို့အတွက်ရှမ်းလူခွင့်ရေးအဖွဲ့ကနေဒီကနေ့မှတောင်းဆိုလိုက်ပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တယ်လို့အစိုးရကနေဖော်ဆောင်နေစေညီညာရေးလုပ်ငန်းစဉ်တွေမှာလည်းတက်မတော်ဘက်ကနေထဲထဲဝုံဝုံပါဝင်မှုမရှိသေးဘူးလို့ဒီဒေသခံတွေကပြောပါတယ်ဒါကြောင့်ငြိမ်းချမ်းရေးဟာလည်းအလှမ်းဝင်နေအောင်ပဲလို့လည်းဆိုပါတယ်သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတက်မတော်နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွင်အရသားတွေကိုပြင်မထားတိုက်ခိုက်တဲ့ဖြစ်စဉ်တွေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးသူကုစလင်မစ်ရန်ဟီလီကိုတန်လာရောက်လေ့လာစီရင်တယ်လို့ရှမ်းလူခွင့်ရေးမန်တန်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနန်းလွန်လှိုင်းကပြောပါတယ
်လူခွင့်ရေးစောင့်ကြည့်နေတဲ့ရန်ဟီလီပေါ့နော်မြန်မာနိုင်ငံမှာရောက်ရှိနေအဲ့အော်သူဒီလ20ရက်နေ့မှပြန်မယ်ဆိုတော့အဲ့ပြီးရဲ့အစီအစဉ်ထဲကဆိုလို့ရှိရင်ရှမ်းပြည်နယ်မှာပေါ့အဲ့သူရှမ်းပြည်ဖက်မှာပေါ့နော်အခုဖြစ်ပေါ်နေတဲ့ပြည်ပခတ်ဖက်ကိုဦးတည်စီခြင်းနဲ့တွားရောက်ပြီးတော့မှလေ့လာစီခြင်းနဲ့ပါလို့လဲဆိုအခုကတော့ဆိုးဝါးလာနေတာကအရက်သားတွေကိုပြစ်မှတ်ထားပြီးတော့မှစစ်ပိုင်နေကြပါဘောနော်ကလေးတငယ်ပါကျဲနွားအိမ်တွေပါခိခိုက်ပျက်စီးကုန်ပါဘောနော်ဒီလူတွေကလည်းတေဆိုတော့လေအဲလူကွန်ရီမန်တန်ကဖြစ်ပျက်နေတဲ့ကိစ္စကိုဆက်ပြီးတော့မှပုံမပြီးတော့မှမဖြစ်ပေါ်စေအောင်ဆိုပြီးတော့တိုက်တွန်းနေရှင်းတယ်ပေါ့
ပြီးခဲ့တဲ့နှစ်ဒီဇင်ဘာ26ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ပန်မတ်မီရွာကိုလေရင်နဲ့ဘုံကျဲမှုဖြစ်စဉ်တွင်အရသာ3ဦးသေဆုံးခဲ့ပြီးကလေးငယ်သူနဲ့ကိုဝန်ဆောင်မိခင်သူအပါအဝင်လူခဏဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နန်းလုံလှိုင်းကအခုလိုဆက်ပြောပါတယ
်ဒီဇင်ဘာလ26ရက်နေ့ကပေါ့နော်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အမအစိုးရတပ်မတော်ကချက်လီရင်နဲ့ဘုံကျဲပြီးတော့မှတိုက်ခိုက်ရပေါ့နော် PNLA နဲ့ဖြစ်တဲ့ပြည်ပခါပေါ့နော် PLL ကစစ်တပ်တွေကခိတဲ့နဲ့ဒီလူလူထုတွေကိုတော့ထိခိုက်ရပေါ့နော်ညနေပိုင်းလေးနာရောက်တော့လေကြက်လီရင်တစီကလာရှိုးကနေလာပေါင်မမူးရောပုံကျဲလိုက်တော့အဲခိုလုံနေတဲ့ရွာသားတွေကအကုန်ချိရပါတော့တည်တဲ့လူက3ယောက်ရှိရပါတော့ပြီးတော့ချိခိုက်တိုင်ရာရတဲ့လူက9ယောက်ရှိနေ
ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့ကနေဇန်နဝါရီ14ရက်နေ့အတွင်းမြမတမတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့အကြတိုက်ပွဲကြောင့်နန့်ဆန်မြို့နီးဘူချောင်းကျေးရွာပေါ်လက်နေကြီးကြီးကြလို့အသက်9နှစ်အရွယ်ចောင်းသားသူနဲ့သူအယတသူတိတ်ဆုံးခဲ့တယ်လို့အယတ10ဦးထိခိုက်တိုင်ရာရရှိခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသဖြစ်တဲ့ကြောက်မဲနိုင်ဆိုင်မြို့နယ်တွေမှာမြမတမတော်နဲ့ TNLA တန်းပလောင်တပ်ဖွဲ့တို့နဲ့တိုက်ပွဲရက်ဆက်စုသလိုဖြစ်ပွားနေစေလို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်စိုင်းထွန်းညံကပြောပါတယ်
တိုက်ပွဲတွေကတော့ဂျူကြားဂျူကြားပေါ့ဂျူကြားဆိုတာကကျွန်တော်တို့ဒီကြောက်မဲမြို့နယ်ရဲ့ဒေသအဆက်နဲ့နိုင်ဆိုင်မြို့နယ်ဒေသအဆက်မှာတော့စီးရဲတင်းမှမို့ဒီနေ့တိုင်းလိုဖြစ်နေတယ်လွန်ခဲ့တဲ့3ရက်လောက်ကတော့လေရင်နဲ့လာပြီးတော့ဖြစ်ရတဲ့အနေအထားရှိတယ်မြို့နယ်တော့နည်းနည်းလေးအလန်းဝေးတော့ပေါ့စစ်တပ်ကဒီဖက်မှာပို့ပြီးတော့အင်အားဖြည့်ပြီးတော့မှတန်းမနေတာရှိတယ်ခုလိုလိုဆယ်နမ်ဆန်ထဲမှာလည်းတိုက်ပွဲတွေဖြစ်နေတယ်အဲနာမည်မပေါက်တဲ့တိုက်ပွဲတွေပေါ့လေဖြစ်လိုက်ရက်လိုက်ဖြစ်လိုက်ရက်လိုက်အဲ့ဒီလိုနေတာရှိတယ်
လက်ရှိတက်လာတဲ့ NLD အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိရေးအတွက်အမျိုးသားပြန်လည်သိမ်းမြောက်ရေးနဲ့ငြိမ်းချမ်းရေးဗဟုသဏ္ဍာန်ကိုဖွင့်လှစ်ပြီးမြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့ပြီးတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အပြည့်အခရဆက်နိုင်ရေးအတွက်ကြိုးပမ်းနေစေဖြစ်ပါတယ်။ဒါပေမဲ့လက်ရှိအနေထားရအစိုးရကနေလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတမတော်ကနေလိုက်ပါလိုဟာမရှိဘူးလို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်စိုင်းထွန်းညာကခုလိုသုံးသပ်ထားပါတယ
်။အစိုးရတော်တင်တိုင်းလည်းတမတော်ကလိုက်ချင်မှလိုက်မယ်တမတော်လုပ်တဲ့ဥစ္စာကိုအစိုးရသွားပြီးတော့မှမမြင်ကြနိုင်ဘူးပေါ့ဗျာငင်းချင်ရေးလုပ်နေတဲ့ကိစ္စကကျွန်တော်ဒီစူးစမ်းလုပ်ရပါတယ်ဒါပေမဲ့ကိုမထိရောက်ဘူးဗျစစ်တပ်ရပါဝင်မှုကတို့ရဲ့တဘောထားကတော်တော်အရေးကြီးတယ်ပေါ့ဗျတိုက်နေတာစစ်တပ်နဲ့တိုက်တာကိုအစိုးရနဲ့တိုက်တာမဟုတ်ပါဘူးအစိုးရငင်းချင်ရေးလုပ်တိုင်းလည်းစစ်တပ်ကမလိုက်လာဘူးဆိုလို့ရှိရင်ဒီတိုင်းပဲဆက်သွားမယ်အစိုးရကတမတော်ရဲ့အတိအထားကိုမထိန်းကျောင်းနိုင်ဖို့နေနေတာက
ဝင်မပြောတော့တာကျွန်တော်ထင်တယ်လှုပ်ချင်ရလှုပ်ဆိုတဲ့ပုံစံမျိုးဖြစ်နေမှာလားဗောလေဒီကိရတောက်ကြန်နေတုန်းကတနင်္ဂနွေလှုပ်ဆိုင်ရာပြေခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် ညင်းချမ်းရေးကော်မရှင်နဲ့တီဘီအမ်ဖွဲ့တို့ညင်းချမ်းရေးဆိုင်ရာဆွေးနွေးမှုတွေလှုပ်ဆောင်နေတဲ့တဲ့ချိန်တည်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသပတ်မှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်တန်းပလောင်တပ်ဖွဲ့တွေကြားစစ်ရေးသိမ်းမှနေဆဲဖြစ်ပါတယ်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွင်အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိခဲ့တာကြောင့်ဒေသ Lu, Sima Piboya, Shamina, Tira Dwingo, Kula Tamagaya, Luku Ye Tukusle, Miss Yanhili Kudan, Layao Lila Bugule, Apuanina, Tiganima, Taiton, Tongsu Tavare, Kamia.
Vio Yamavai, Trinda, Kunango, and Trin Pibugera, Piparishi. Tiganima sat in like the young Tamu Longa, and Yadon Kito of the Baskari, Sanitin, and sat in like the Poplumu Tonga Chadishi, the Les Ragulet in Sabi Jamare. Young Nai Soyaga, Tiganima sat in like the Wine BS, Baskar, Piswe, Sanitiha, Jodin Pinsimu, Anera Jau, Pidure, a catching yard at Danigo, Jan Yabare, Tabimele, a chain at the Vieni, Pubin Bianle Dwame, so you know, Pidure, a drag gaumone, Yin Piswe, Sanit Kupila Nainelu, Young Nai Luto, Matachone, Siman Kangwe Lila, Duriga, Piosu Jabare, Satu Mimiantare, Gunya Wang.
YBS บัสกาปี้ซวยยีสนิทติสตินไลเตนี่มาเวคีเดรีฮาตรุตวาลุเรเนียโกอยอกตวานัยบุอเข็จจุงอะดโลคีเซกปูกงจะเรซูเรญีตวาดันนี่โกแลลูมุมีเดียรีมาจาเนียวาเรยางกงมยุกันปีดูเรมะเนตตะเดมาทาตาบัสกาสนิทโกဖြတ်သိမ်းပြီးအခုအစ်စ်ပြေးဆွဲတဲ့ YBS နဲ့ဟာစန်တာစနစ်တစ်တစ်ခုဖြစ်ပါတယ်
စန်တဲ့စနစ်ကိုအကောင်အထည်ဖော်တဲ့အခါပြည်သူ့ရဲ့အစဉ်ပြေစေဖို့ဆိုရင်မြို့နယ်တချို့မှာအစံသဘောပြေးဆွဲကြည့်ပြီးအကျိုးအပြည့်ရလာတွေကိုအပြန်လှန်လေ့လာသုံးသပ်ပြီးမှရန်ကုန်မြို့ကြီးတစ်ခုလုံးကိုပြေးဆွဲတာမျိုးစီစဉ်ပေးတဲ့နယ်လို့ရန်ကုန်တိုင်းလှတော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ်လူတွေမစိုက်တော့တဲ့အတွက်မထပ်ပါဘူးဖြုတ်ဖို့ရန်ကုန်တိုင်းဒေသကြီးကပြင်ဆင ကျောင်းသားတွေအတွက်ကျောင်းသားတွေအနေနဲ့ပြစ်ပတ်မစီရပဲနဲ့သူတို့တက်ကတော်တွေကိုတိုင်းရိုက်ရောက်တဲ့လိုင်းတွေကိုအရင်စီစဉ်ပေးလိုက်အဲ့လိုစီစဉ်ပေးထားတဲ့ဆိုရင်နံပါတ်၁ကုန်ကြစည်နေတယ်အခုလူလူတွေကအော်နေတာကလိုင်းတွေကရှုပ်ထွေးတယ်နားမလဲဘူး
နောက်ကကုန်ကြစည်ကခိုင်းနေရာလိုင်းကိုအခုထောက်ရအောင်လို့ကုန်တာဖြစ်တယ်လို့ပြောတယ်လူတွေစိတ်ပြတ်နေတဲ့မထာတာစနစ်ပြတ်သိန်းတာကိုကြိုးစိုးပေမဲ့ YBS ဒီကြပ်မြတ်ပေါ့နော်တိုင်မင်နာမျိုးရှိပဲနဲ့နော်သူတို့ဒီဟာကို volunteer တွေနဲ့ဖြည့်ရှင်းမယ်ဆိုတော့ဒီ media အားသုံးပြီးတော့မှလုပ်တယ်သို့တော့ volunteer ရှေ့ရဆိုတာရန်ကုန်တမျိုးလုံးမှာဘာမှမဟုတ်ဘူးနောက်ပြီးတော့ဒီတခုခုဖြစ်လာရင်ဒါကိုပြန်ကင်တွယ်ဖို့အတွက်စီမံထားတဲ့ဟာတွေဘာမှမတွေ့ရဘူးကားကြီးအတွက်ပိုလှုပ်ဖို့လုံမှာအဲ့ဒါဆိုလို့ချင်းကားကြီးအတွက်နောက်နေ့တွေမှာပိုလှုပ်အောင်
တကယ်တော့ရန်ကုန်တိုင်းအစိုးရဟာပြည်သူလူထုအတွက်ကောင်းမွန်တဲ့စနစ်သစ်တစ်ခုဖြစ်လာအောင်စီစဉ်နေတာသာဖြစ်တယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ်
ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ဟလာပြည်သူလူထုမစိုက်တဲ့မထသားကိုဖြုတ်ပေးရတာပါနောက်တစ်ချိန်မှာပြည်သူလူထုအတွက်တတ်တောင့်တတ်တာဖြစ်စေမဲ့အများစိုက်နှစ်တတ်မဲ့ဖက်ကားလိုက်နေဖြစ်ပေါ်လာဖို့အခုတည်းကကြောင်းလဲရတာဖြစ်တဲ့အတွက်ဟိုကျွန်တော်တို့ဆက်ဆံခြင်းဖြစ်တဲ့အတွက်အခက်အခဲလေးတွေ့နိုင်တယ်
YBS စနစ်သစ်စတင်ပြီးဆွေးခြင်းမှာခီးတဲ့တွေကိုစေတနာဝန်ထမ်းကူညီသူရန်ကုန်တစ်မြို့လုံးယာနဲ့ချီရှိခဲ့ပေမဲ့တကယ်တမ်းမှာဒီတဲ့မကရှိဖို့လိုတယ်လို့သုံးသပ်သူတွေရှိပါတယ်။အထူးသဖြင့်ရင်ကျော်ပိတ်ဆို့မှုအကြီးမားဆုံးဖြစ်နေတဲ့ရန်ကုန်တင်ကြီးစင်းမီးပွိုင်လိုနေရာမျိုးကိုဖြည့်ရှင်းဖို့လိုတယ်လို့ဦးမြတ်သူကထောက်ပြပါတယ
်။အခုရန်ကုန်မြို့ထဲမှာဆိုရင်ဒီမြို့ထဲလမ်းကျတာရဲ့အဓိကအကြောင်းချက်ကတင်ကြီးစင်းမီးပွိုင်မှာဖြစ်နေတာ။အဲ့တင်ကြီးစင်းမီးပွိုင်ကိုဘလို့ပြေကျော်အောင်လုပ်မလဲဆိုတာเนาะရန်နေရဲ့လိုမယ်ပြီးရင်အဲ့သူ့ဘေးကရမှာဝင်နေမှာဟိုအထက်မြေဟိုကားကြံနာစခန်းကမျိုးဖွင့်ပြီးတင်ကြီးစေးကားတွေကိုရှင်းဖို့ကြိုးစားမယ်ဘတ်ပေါင်းဆောင်ကနေချင့်ကက်တဲ့ပုံစံမျိုးနဲ့တွားမှာเนาะရန်နေရဲ့ကလည်းအဲ့နေရာမှာအဆက်မပြတ်เนาะဒီရင်ကျော်တွေကိုရှင်းပေးမှရမယ
်အခုကာလဟာရန်ကုန်တိုင်းဒေသကြီးလွတ်တော်တလတာရန်နာထားတဲ့ကာလဖြစ်ပြီးလွတ်တော်ပြန်ဆတဲ့အခါဒီ YBS စနစ်တည်ပြဿနာကို ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့
တယ်။ကဘာတလွှားအလုံးလက်မဲ့နှုံကအခု2018ခုနှစ်မှာ3တန်းခွဲလောက်ထပ်တိုးလာမယ်လို့ခန့်မှန်းရပြီးအလုံးလက်မဲ့ဥယေကတန်း200ကျော်အထိရှိလာလိမ့်မယ်လို့လည်းနိုင်ငံတကာအလုံးသမားအဖွဲ့ ILO ကအစိုးရခန်းစားသစ်မှာဖော်ပြပါတယ်။အလုံးအကိုင်ဖန်တီးနိုင်မှုထက်အလုတ်သမားဥယေကပိုလွန်လာတာကြောင့်အလုတ်လက်မဲ့နှုံးကနောက်နှစ်အထိဆက်ပြီးတိုးလာအောင်မယ်လို့လဲအိုင်ရန်လိုရဲ့2018ခုနှစ်ကမ္ဘာအလုတ်ကိုင်းတဲ့လူမှုရေးရာစမ်းစစ်ချက်အစိုးရခန်းစားကဖော်ပြတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့လူငယ်တုအတွက်အလုတ်ကိုင်းကတန်းနဲ့ချီလိုအပ်နေပြီးတော့လူငယ်တွေဘက်ကလည်းကျွမ်းကျင်အလုတ်သမားတွေအဖြစ်လေ့ကျင့်ထားဖို့လိုအပ်နေပြီလို့အလုတ်သမားအရေးကျွမ်းကျင်သူတွေကထောက်ပြပါတယ်ဆက်သွယ်မေးမြန်းထားတဲ့အမတ်တင်ကြီးထိုက်ကစူးစီးတင်ပြထားတာနားဆင်ပါရှင်
ကဘာတလွားအလုံးလက်မဲ့နှုံကအခုနှစ်မှာထပ်ပြီးတိုးလာပြီးအလုံးလက်မဲ့စုစုပေါင်း200တတန်းကျော်ထိရှိလာမယ်လို့နိုင်ငံတကာအလုံးသမားအဖွဲ့ကြီး ILO ရဲ့2018ခုနှစ်အစိုးရခန်းစားသစ်ကဖော်ပြပါတယ်။ကဘာအလုံးလက်မဲ့နှုံတိုးလာတဲ့အခြေအနေကို ILO ရဲ့ညွှန်ကြားရေးမှူးချုပ် Guy Ryder ကအခုလိုပြောပါတယ
်။ We expect global unemployment to increase.by 3.4 million
အခု2018ခုနှစ်မှာကမ္ဘာတဝန်းအလုပ်လက်မဲ့နှုန်းက 3.4 ခန့်လုံးတိုးလာမယ်လို့ခန့်မှန်းထားပြီးဒီနှစ်အစောပိုင်းမှာပဲကမ္ဘာတဝန်းအလုပ်လက်မဲ့200တန်းအထိရှိသွားပါလိမ့်မယ
်။ကမ္ဘာတလွန်းနိုင်ငံတွေဟာ2008ခုနှစ်ကစီးပွားရေးအကျပ်တဲကာလပျက်စီးခဲ့ရတဲ့အလုပ်သမားဈေးကွက်ပြန်လည်ဥမော်လာအောင်ရုန်းကန်နေရတဲ့အချိန်မှာနှစ်စဉ်အလုပ်သမားအင်အားကလည်းထပ်ထပ်ပြီးတိုးလာနေတာကြောင့်အလုတ်အကင်တွေဖန်တီးပေးဖို့ရောအလုတ်အကင်ခေါင်းတွေဖြစ်ဖို့အတွက်ကောပါစိန်ခေါ်ချက်တခုဖြစ်လာတယ်လို့ ILO ရဲ့ညွှန်ကြားမှုချုပ်ကပြောပါတယ်။ကဘာတလွားမသေးစားမရေရာမှုတွေနဲ့အလုတ်အကင်မရှိတာတွေဟာလူမှုရေးမငြိမ်မသက်မှုတွေနောက်ရွှေ့ပြောင်းအခြေချမှုတွေရဲ့အကြောင်းရင်းတွေဖြစ်လာတယ်လို့လည်း ILO ရဲ့အစိုးရခန်းစားကသတိပေးပါတယ်။ ILO ရဲ့ညွှန်ကြားမှုချုပ် Guy Ryder ကအခုလိုဆက်ပြောပါတယ်။
All of these trends mean that the problems of inequality, disparities in our societies are going to continue.
ကျွန်တော်လူမှုသံဝန်တွေအတွင်းမှာဒဏ်လူညီမျှမှုမရှိဘဲဆက်ပြီးကွာဟနေစေပဲဆိုတာကိုအခုပေါ်ထွက်လာတဲ့လာလာတွေကညှို့ဆို့ပြသနေပါတယ်။လူမှုရေးပြဿနာတွေမဟုတ်ပါဘူး။တကယ်စီးပွားရေးဆိုင်ရာပြဿနာတွေလည်းဖြစ်ပါတယ်။ဒါတွေကစီးပွားရေးဖွံ့ဖြိုးမှုနဲ့အလုပ်ကိုင်ဖန်တီးရေးတို့ကိုကိုယ့်ဖာသာအရှိန်တက်လိုက်တာဖြစ်ပါတယ်။
မြန်မာနိုင်ငံအလုတ်သမားသမဂ္ဂရဲ့ဥက္ကဋ္ဌဟာဦးအောင်မင်းကလည်းမြန်မာနိုင်ငံမှာလက်ရှိအလုတ်လက်မဲ့ဖြစ်နေသူတန်းနဲ့ချီရှိတယ်လို့ပြောဆိုလိုက်ပါတယ
်။ဒီအလုတ်လက်မဲ့တိတ္တသမ5တန်းပေါ့နော်။ဒီ78နှစ်နဲ့ဒီကျွန်တော်တို့60ကြာပေါ့နော်။အသက်အရွယ်မှာဒီလိုရှိနေတယ်ဆိုတဲ့အနေအထားတရတော့ကျွန်တော်တို့သတင်းထုတ်ပြန်လာတာကိုတွေ့ရတယ်။အဲတော့လက်ရှိမြေပြင်အခြေအနေကတော့ဒီတင်တော်ကောင်းမွန်နဲ့အလုတ်ကိုင်းအခြေအနေတရကတော့ကျွန်တော်တို့ဒီမြေပြင်အခြေအနေမှာတော့အလန်းဝေးနေသေးပဲရှိနေပါသေးတယ
်မြန်မာနိုင်ငံမှာအလုတ်ကိုင်းအခွင့်အလမ်းတွေပိုပြီးထွက်ပေါ်လာရတဲ့အတွက်အဓိကရင်ဆိုင်နေရတဲ့အခက်အခဲတစ်ခုကကျွမ်းကျင်လုပ်သားပြဿနာဖြစ်နေပြီးဒီအတွက်လည်းအစိုးရဘက်ကဆောင်ရွက်ထားဖို့လိုအပ်တယ်လို့အလုတ်သမားရေးတက်ကြွလှုပ်ရှားသူဦးအောင်မင်းကထောက်ပြပါတယ
်ဒီရင်းနှီးမြှုပ်နှံမှုကဒီအစိုးရတဲ့လက်ထက်မှာတော့ဒါကျွန်တော်တို့အလုံးရင်းနဲ့ဝင်လာမယ်လို့ညွှန်မှန်းခဲ့တာပေါ့နော်အမှန်ငယ်လေဆိုပေမဲ့လို့ကျွန်တော်တို့ထင်ရင်တော့ကျွန်တော်တို့ခီးမပေါက်သေးတာကိုကျွန်တော်တို့တွေ့ရတယ်။အခုဒီဆက်မှုဇုံနေအခုအစ်စ်တဲတယ်ပေါ့နော်။တဲတဲ့အပေါ်မှာတော့ဒီအလုတ်ကင်အခွင့်အလမ်းနေအများကြီးရနိုင်မဲ့လမ်းကြောင်းတစ်ခုတော့ကျွန်တော်တို့ပေါ်ပေါက်လာပြီ။ဒါကလည်းပဲအလုတ်ကင်အခွင့်အလမ်းတပန်းပတ်ဝန်းကျင်လောက်ကိုရနိုင်မယ်လို့မှန်းတဲ့အခါကျတော့ဒီလိုလည်းမဲ့ဒီအခွင့်အလမ်းတရားကိုဖြည့်လျှော့ပေးနိုင်မယ်အနေထားတော့ရှိတယ်။သို့တော့ပြန်ကြည့်ရတာကကျွန်တော်တို့လေဘာတမန်းမှာကျွမ်းကျင်လုပ်သားပြဿနာကိုကျွန်တော်တို့အကြီးကျယ်ရင်ဆိုင်နေရတဲ့အခြေအနေမှာရှိတယ်။ရင်းနှီးမြှုပ်နှံသူတွေကလည်းပဲဒါကအဓိကစိန်ခေါ်မှုတရားဖြစ်လို့ရှုမြင်တယ်
။မြန်မာလူငယ်တွေအတွက်လာမယ့်၄နှစ်အတွင်းအလို့အကိုင်းတက်တန်းလိုအပ်မယ်လို့ကုလသမဂ္ဂလူ့ရေးဆိုင်ရာရုံး UNFPA ကလည်းပြီးခဲ့တဲ့သတင်းဘက်ကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း30အတွင်းပထမဆုံးအခြေအဖြစ်2014ခုနှစ်ကကောက်ယူထားတဲ့လူ့ရေးဆိုင်ရာအချက်အလက်တွေကိုအခြေခံပြီး UNFPA ကထောက်ပြပြောဆိုတဲ့အထက်မှာတော့မြန်မာနိုင်ငံမှာလက်ရှိအလုတ်ကန်ရရှိမှုအခြေအနေကိုထိန်းထားနိုင်ဖို့အတွက်2016ခုနှစ်ကနေ2030ပြည့်နှစ်အတွင်းအလုတ်ကန်3.8တန်းလိုအပ်တယ်လို့ပြောဆိုထားပါတယ်ရှင်
။မတ်တင်ဂီထိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်သတင်းပေးပို့ချက်နဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းဆက်လက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေတာကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်နဲ့အတူသူယုံကြည်ရာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇန်နဝါရီလ16ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းအစီအစဉ်ဒီမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာနားဆင်ရမှာကတော့
ခေါင်းဆောင်ပေါင်းတယောက်ပေါ့နော်ဖြစ်ဖို့ဆိုတာအများအပေါ်မှာကျွန်တော်တိုင်းပြည်အတွက် positive influence ရှိဖို့လိုအပ်ပါတယ် positive influence ဆိုတာကျွန်တော်ပြောရအောင်တော့
ဦးစွန်းအောင်ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ကဘာတဝမ်းစီးပွားရေးနဲ့အလုတ်ကင်ဆိုင်ရာကိစ္စရပ်တွေမှာမတေချာမှုတွေဖြစ်ပေါ်နေတာကကဘာအလုတ်သမားဈေးကွက်ကိုထိခိုက်နိုင်တယ်လို့အိုင်ယလိုအပြည်ပြည်ဆိုင်ရာအလုတ်သမားရေးရာအဖွဲ့ကပြောဆိုလိုက်ပါတယ်။အခုနှစ်အတွက်တကဘာလုံးတိုင်းဒါနဲ့အလုတ်လက်မဲ့အရေးအတွက်ဟာတန်ပေါင်း200နဲ့တသန်းကျော်ရှိနိုင်တယ်လို့အိုင်ယလိုကခန့်မှန်းထားတာကြောင့်ဒါဟာမနစ်ကထက်ဆိုင်လို့ရှိရင်တော့အလုတ်လက်မဲ့အရေးအတွက်3.4%ခန့်လုံးများလာတာလည်းဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် Lisa Schlein သတင်းပေးပို့ထားတဲ့သတင်းပေါ်မှာထေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်တင်ပြထားတာကိုနားဆင်ပါရှင
်ကမ္ဘာလုံးဆိုင်ရာအလုပ်လက်မဲ့အရေးအတွက်ဟာအခုနှစ်2019ခုနှစ်တင်တာမှာပဲလာမယ့်2018ခုနှစ်အထိတိုးမြှားလာနိုင်ကြောင်းကုလသမဂ္ဂလက်အောက်ခံ ILO အပြည်ပြည်ဆိုင်ရာအလုပ်သမားကြီးရဲ့အဖွဲ့ကဇန်နဝါရီလ12ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2018ခုနှစ်မှာတော့တကဘာလုံးအတိုင်းအတာနဲ့အလုတ်လက်မဲ့အရေးအတွက်ဟာ 2.8 တန်းအထိတိုးလာနိုင်တယ်လို့ဆိုပါတယ်အခုလိုအလုတ်လက်မဲ့အရေးအတွက်များပြားလာခြင်းအကြောင်းရင်းဟာကမ္ဘာစီးပွားရေးတိုးတက်မှုအရှိန်နည်းနေပြီးလုံလောက်တဲ့အလုတ်ကိုင်းအခွင့်အရေးတွေကိုဖန်တီးပေးနိုင်ခြင်းမရှိတဲ့အတွက်ဖြစ်တယ်လို့ ILO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အထူးသဖြင့်တော့ဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတွေကအလုပ်လက်မဲ့အခြေအနေဟာပိုပြီးဆိုးဝါးလာနိုင်ပြီးအခုနှစ်အတွက်အလုပ်လက်မဲ့အရေးအတွက်ဟာမနစ်ကတဲ့စာရင်တိရခိုင်နှုန်းကျော်ကျော်လောက်အထိထပ်တိုးလာနိုင်တယ်လို့ ILO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအလုပ်လက်မဲ့အရေးအတွက်ဟာဆန့်ကျင်ဘက်အဖြစ်နဲ့တိရခိုင်နှုန်းကျသွားနိုင်ပြီး 6.2 ခိုင်နှုန်းလောက်မှရှိနေမယ်လို့ ILO ရဲ့ညွှန်ကြားရေးမှူး Guy Ryder ကပြောပါတယ်
။ But the pace of labor market improvements in the developed countriesis slowing and the magnitude of the declines in employment in those developing countries is shrinking.
ဒါပေမဲ့ယင်းနှစ်ကနေနှိုင်းချင်ရင်ဖွံ့ဖြိုးပြီးနိုင်ငံတွေမှာအလုပ်ကိန်းဖန်တီးပေးနိုင်တဲ့အချိန်ဟာနှေးကွေးလာနေပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာအလုပ်ပြုတ်နိုင်တဲ့အရေးအတွက်တိုက်တာဟာလည်းတဖြည်းဖြည်းလျော့နေလာနိုင်ပါတယ်။ဒါဟာစုစုပေါင်းအရေးအတွက်အပြင်လူ့သမားလူအမှုလျော့ကျလာနေတာကြောင့်ဖြစ်နိုင်ပါတယ
်။အလုပ်ကိန်းဈေးကွက်နဲ့ကမ္ဘာတဝန်းမတေချာမရေရာမှုတွေဖြစ်ပေါ်နေတာတွေဟာနည်းပညာပိုင်းဆိုင်ရာတိုးတက်ပြောင်းလဲမှုတွေကြောင့်ဖြစ်သလိုဒေတာတွင်းဆိုင်ရာဖြစ်ပေါ်ပြောင်းလဲမှုတွေကြောင့်တိုင်းပြည်တွေအနေနဲ့အလုပ်အကိုင်ဖန်တီးပေးနိုင်စွာမရှိတဲ့အတွက်ဖြစ်ကြောင်းရိုက်တာကပြောပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေ globalization လို့ခေါ်တဲ့ကမ္ဘာမှုပြည် policy အပေါ်မေးခွန်းထုတ်လာတာတွေကြောင့်ဖြစ်တယ်လို့ရိုက်တာက VOA ကိုပြောပါတယ်။ဒါဟာလည်းတဖြည်းဖြည်းပုံမပွင့်လင်းလာနေတဲ့ဈေးကွက်အခြေအနေတွေအပြင်ကုန်သွယ်ရေးနဲ့ငွေလုံးငွေရင်းနဲ့ယင်းနှိမ့်မြုံနာမှုလှုပ်ဆောင်တဲ့နေရာတွေမှာကမ္ဘာမှုပြုလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်။လုံခဲ့တဲ့တနှစ်လောက်ကကြိုတင်ခံမမထားမိခဲ့တဲ့ protectionism လို့ခေါ်တဲ့ကိုကျိုးစည်းဝါကာကွယ်ရေးဝါဒကြီးထွားလာနေတာဟာလည်းမတေချာမှုတွေဖြစ်ပေါ်စေတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ Ryder ကပြောပါတယ
် With the new administration in Washington we are all waiting to understand with greater certainty or precision what the intentions of the Trump administration will be
အမေရိကန်နိုင်ငံမှာအစိုးရတက်လာတော့မှဖြစ်တဲ့အတွက် Trump အစိုးရအနေနဲ့blue policy တွေကိုချမှတ်အကောင့်ထဲပို့သွားမယ်ဆိုတဲ့အပေါ်ကျွန်တော်တို့အတတ်နိုင်ဆုံးနားလည်နိုင်မှုစ조사စောင့်ကြည့်နေပါတယ်။ဒါပေမဲ့ဒါဟာနိုင်ငံရေးအရကျွန်တော်တို့မေးခွန်းထုတ်နေတဲ့အကြောင်းအရာတစ်ခုလည်းမဟုတ်ပါဘူး။ကျွန်တော်တို့ဟာအရင်တစ်ခါမှမတွေ့ကြုံဘူးတဲ့အခြေအနေမျိုးနဲ့ ပထဝီနိုင်ငံရေးဆိုတဲ့နေမည်တစ်ထဲကိုဝင်ရောက်လာနေတာဖြစ်တယ်လို့ထင်ပါတယ်
။အလုတ်လက်မဲ့အညွန့်ကိုင်းဟာတောင်အာရှနဲ့ဆဟာရတဲကန္တရာတောင်ပိုင်းနိုင်ငံတွေမှာပို့ပြီးတော့ဆိုးဝါးလာနိုင်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဆင်းရဲနှောင့်ပမှုတွေရောကြခဲ့ပေမဲ့အဲ့ဒီရောကြတဲ့နှုန်းဟာအချိန်နည်းလာနေပြီး2019ခုနှစ်အတွင်းမှာတဖြည်းဖြည်းနဲ့ပပျောက်သွားနိုင်တယ်လို့အစိုးရကမှဖော်ပြထားပါတယ်။2009ခုနှစ်ကစလို့ကမ္ဘာနေရာအနှံ့အပြားကနေပြည်ပနိုင်ငံတွေကိုသွားပြီးအလုပ်လုပ်လို့တဲ့လုံနိုင်ကိုင်နိုင်သူအရွယ်ရှိသူတွေအရေးအတွက်ဟာလည်းနှစ်စဉ်တိုးမြလာနေတယ်လို့ဆိုပါတယ်။နိုင်ငံရေးနဲ့စီးပွားရေးစတဲ့ကဏ္ဍစုံမှာပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာနိုင်ငံခြားရေးနှိမ့်နှံမှုတွေရောက်လာမယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေတာကြောင့်အလုပ်ကိုင်အသစ်တွေဖန်တီးပေးနိုင်လိမ့်မယ်လို့ဆိုတဲ့မျှော်လင့်ချက်တွေရှိထားတာကြောင့်လည်းမြန်မာနိုင်ငံကအလုပ်လက်မဲ့အရေးအတွက်ဟာစိုးစိုးဝါးဝါးကြီးမဖြစ်နိုင်ဘူးဆိုပြီးစီးပွားရေးပညာရှင်တချို့ကသုံးသပ်ပြောဆိုပါတယ်။2016ခုနှစ်မတ်လမှာမြန်မာအစိုးရကထုတ်ပြန်တဲ့စီးရင်စရာတွေအရာကတော့အလုပ်လက်မဲ့အရေးအတွက်ဟာတိတိတသားနည်းနေကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရကကောက်ခံပြီး2016ခုနှစ်မတ်လမှာထုတ်ပြန်လိုက်တဲ့အလုတ်ကံအခြေပြစီးရင်စရာတွေအရာကတော့အလုတ်လက်မဲ့အရေးအတွက်ဟာတိတိတသားနည်းနေကြောင်းဖော်ပြထားပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ကောက်ယူထားတဲ့စစ်တမ်းတွေအရာအလုတ်လက်မဲ့အရေးအတွက်ဟာ400ခန့်လုံးဝန်းကျင်လောက်မှသာရှိကြောင်းဖော်ပြထားပါတယ်။ဒါဟာလူငယ်တွေကြားအလုတ်ကံရှားပါတယ်လို့ပြောဆိုနေကြတာတွေနဲ့လက်တွေ့မှာကွာဟနေတာလည်းဖြစ်ပါတယ်။အစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းတွေထဲမှာအရွယ်မရောက်သေးတဲ့ကလေးငယ်တွေတန်းနဲ့ချီပြီးလုပ်ငန်းခွင်တွေထဲမှာရှိနေတယ်ဆိုတဲ့အချက်ကိုဖော်ပြထားတဲ့အတွက်မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးအလုတ်သမားတွေအများအပြားရှိနေတယ်ဆိုတဲ့ပြောဆိုမှုတွေကိုခိုင်မာသွားစေပါတယ်။ ILO ကထုတ်ပြန်တဲ့ကမ္ဘာအလုတ်လက်မဲ့အခြေပြစီးရင်အရာ2019ခုနှစ်အတွင်းလက်တင်အမေရိကနိုင်ငံတွေမှာအလုပ်လက်မဲ့အရေးအတွက်တည်တည်တသာများလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဥရောပတိုက်အမေရိကနဲ့ကနေဒါနိုင်ငံတွေမှာအလုပ်လက်မဲ့အရေးအတွက်ရော့ကျလာခြင်းရှိပေမဲ့အဲ့ဒီရော့ကျတဲ့နှုန်းကတော့မညီမမျှဖြစ်လိမ့်မယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဥရောပတိုက်နဲ့မြောက်အမေရိကတိုက်မှာကာလရှည်ကြာစွာတည်ရှိနေတဲ့အလုပ်လက်မဲ့ကိစ္စဟာကြီးမားတဲ့ပြဿနာဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဥရောပတိုက်အတွင်းကအလုပ်လက်မဲ့ထက်ဝက်လောက်နဲ့အမေရိကန်နိုင်ငံကအလုပ်လက်မဲ့၄ပုံ၃ပုံလောက်ဟာ6လကျော်ကြာတဲ့အထိအလုပ်ကန်ရှာဖွေနေကြသူတွေဖြစ်တယ်လို့လည်း ILO ရဲ့အစီအခံသားမှာဖော်ပြထားပါတယ်။မြန်မာအိန္ဒိချင်းအိန္ဒိယနိုင်ငံမှာလည်း2019ခုနှစ်နဲ့2018ခုနှစ်တွေအတွင်းအလုပ်လက်မဲ့အရေးအတွက်အနည်းငယ်တိုးလာနိုင်ကြောင်း ILO ရဲ့အစီအခံသားမှာဖော်ပြထားတဲ့အတွက်နှစ်တန်ကြာစီးပွားရေးဖွံ့ဖြိုးမှုတွေဖြစ်ပေါ်ခဲ့တဲ့အိန္ဒိယစီးပွားရေးဟာအရှိန်ရော့ကျလာနေပြီလားဆိုတဲ့မေးခွန်းထုတ်စရာဖြစ်လာနေပါတယ်။အိန္ဒိယရဲ့အလုပ်လက်မဲ့အရေးအတွက်ဟာမိနစ်က 18.8 တန်းရှိခဲ့ရာကအခုနှစ်မှာ 19.8 တန်းရှိလာနိုင်ပြီးရှစ်နှစ် 2018 ခုနှစ်မှာတော့ 18 တန်းအထိရှိလာနိုင်တယ်လို့ခန့်မှန်းထားပါတယ်။တရုတ်နိုင်ငံဟာလည်းစီးပွားရေးဖွံ့ဖြိုးမှုအရှိန်ရော့ကျလာနေတဲ့အတွက်အလုပ်အကင်ဖန်တီးပေးနိုင်မှုအခွင့်အလမ်းနည်းလာလိမ့်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်။စီးပွားရေးနဲ့အလုပ်အကင်အခွင့်အလမ်းဆိုင်ရာမညီမျှမှုတွေဟာကြီးမားလို့တဲ့အတွက်လူမှုအသံဝိုင်းတစ်ခုလုံးကိုချင်းချောက်လာနေပြီလို့အဲလိုရဲ့အစီအခံစာမှာဖော်ပြထားပါတယ်။ကဘာတဝမတည်ငြိမ်မှုတွေဖြစ်ပေါ်နေတာအတက်မွေးဝမ်းကြောင်းလို့ရနိုင်တဲ့အလုတ်ကင်ကောင်းနေရှားပါလာနေတာတွေကလူမှုမတည်ငြိမ်မှုတွေဖြစ်ပေါ်စေပြီးကဘာနေရအတော်များများကလူတွေရွှေ့ပြောင်းနေထိုင်မှုအတွက်တွန်းအားပေးသလိုဖြစ်နေတယ်လို့လည်းအဲလိုအပြည်ပြည်ဆိုင်ရာအလုတ်သမားရေးရာအဖွဲ့ကထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်ခင်ဗျ။
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။မနေ့ပြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ရအောင်ပါ။
ဒီတိုင်းမှာနှစ်ပေါင်းများစွာပြည့်စွက်လာတဲ့ဘတ်စကာစနစ်ကိုဖျက်သိမ်းပြီးဘတ်စကာစနစ်တည်းကပေါ်လာပါပြီ။ဒီဘတ်စကာစနစ်တည်းအပါအဝင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အခုချိန်ထိလှုပ်ဆောင်ချက်တွေအပေါ် VOA သောတာရှင်တွေဘလို့မြင်ကြပါသလဲ။အခုလာမယ့်အင်္ဂါညတိုင်းရဲ့လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ပေးထားလို့ရပါတယ်။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ
်။မနေ့ပြန်အင်္ဂါညအမီသောတာရှင်တွေဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။
internet သုံးစွဲမှုပုံစံကိုပြောင်းလဲသွားစေမယ်လို့ဆိုပြီးပထမဦးဆုံး iPhone ကို2008ခုနှစ်မှာအဲ့ဒီတော့က Apple Company CEO Steve Jobs ကမိတ်ဆက်ပေးခဲ့ပါတယ်10နှစ်အကြာဒီကနေ့မှာတော့ internet သုံးနိုင်မှုအပါအဝင် smartphone တွေကလူတွေရဲ့ဘဝကိုဘယ်လိုမျိုးပြောင်းလဲစေခဲ့ပါသလဲမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာပြောပြပေးပါမယ်ရှင်
နောက်နှစ်စာကြိုရှေ့ပြေးနေတဲ့ software တွေသုံးထားလို့ဈေးကွက်ထဲမှာရှိနေသမျှလက်ကင်ဖုန်းတွေနဲ့အသွင်လုံးဝမတူတဲ့လက်ကင်ဖုန်းလို့ဆိုပြီးတော့အဲဒီတော့က Apple Company ရဲ့ CEO Steve Jobs က2019 January 6ရက်နေ့ Macworld ညီလာခံကြီးမှာပြောပြီးတော့ပထမဆုံး iPhone ကိုမိတ်ဆက်ခဲ့တာအခုဆိုရင်10နှစ်ရှိခဲ့ပါပြီ
An iPod A phone And an internet communicator An iPod A phone
Steve Jobs ပြောတာပြန်ကြတော့မှ iPhone သချင်းဆက်လေးတွေကိုပြန်သတိရတော့တယ်မဆူမြမွန်ကြီး။နောက်လက်ကင်ဖုန်းတွေနဲ့အင်တာနက်သုံးနိုင်တယ်ဆိုတာကလည်းအဲ့ဒီတုန်းကတော့အထူးတလဲကိုကြော်ညာခဲ့ရတာနော်။အခုတော့ smartphone လို့ဆိုတာနဲ့အင်တာနက်ချိတ်လို့ရတယ်ဆိုတာအထူးတလဲရှင်းပြနေကြတော့မှမလို့တော့ဘူး
။အဲ့ဒီတော့က Steve Jobs ပထမဆုံး iPhone ကိုပွဲမထုတ်ခင်တုန်းကတော့လက်ကင်ဖုန်းဆိုတာဖုန်းပြောဖို့တက်တက်ပဲသုံးခဲ့ကြတာကိုရှင်။အခုလိုမျိုးပုံစံမျိုးစုံအတွက်အသုံးဝင်နေတဲ့ဆက်မျိုးမဟုတ်သေးဘူးလေ။အဲ့မတိုင်ခင်တုန်းကအင်တာနက်သုံးလို့ရတယ်လို့ဆိုတော့ဖုန်းတွေတော့ရှိနေပြီအထူးသဖြင့်တော့ BlackBerry ဖုန်းတွေပေါ့ဒါပေမဲ့အင်တာနက်ဆိုတာထက်ကိုအထူးကရုံသုံးအီးမေးလ်ပို့ဖို့သုံးကြတာမျိုးပဲနောက်အဲ့ဒီ BlackBerry ဖုန်းတွေကိုသုံးတယ်ဆိုတာကလည်းကုမ္ပဏီကြီးတွေမှာအလုပ်လုပ်ကြတဲ့သူတို့ရုပ်လုပ်ငန်းတွေမှာတာဝန်ရှိတဲ့သူတို့ပဲသုံးကြတာမျိုးလေအဲ့ဒါကြောင့်မို့လို့အင်တာနက်ကိုလူတိုင်းလွယ်လွယ်ကူကူသုံးနိုင်မဲ့ iPhone ဆိုပြီးတော့တကူးတကကြီးညာတာပေါ့iPod သချင်းနှောင်းထောင်တဲ့ဆက်တွေကြတော့ဒီ2000တခုနှစ်ပါစထုတ်လိုက်တဲ့က Apple Company ဟာရှေ့ပြေးပစ္စည်းတွေကိုတီထွင်တဲ့ Company ဆိုတာတာမန်လူတိုင်းအာရုံစိုက်စရာဖြစ်ခဲ့တယ်။လူတိုင်း iPod ဆက်ကလေးတွေကိုလိုချင်ခဲ့ကြတာလေ။အဲဒါကြောင့် iPod လိုသချင်းနှောင်းထောင်နိုင်မယ်၊ဖုန်းပြောနိုင်မယ်၊ Internet သုံးနိုင်မယ်ဆိုပြီးတော့မှ iPhone ကို Steve Jobs ကမိတ်ဆက်ပွဲထုတ်တာပါ။
iPhone မပေါ်ခင်တုန်းကလက်ကင်ဖုန်းဈေးကွက်ထဲမှာအဓိကနာမည်ကြီးတာက Nokia, Motorola, Palm နဲ့ BlackBerry ပါ iPhone ပေါ်တဲ့နောက်ပိုင်းအဲ့ဒီဖုန်းတွေအတော့ကိုနောက်ကောက်ကြကြံခဲ့တယ်။ Palm ဆိုလို့ရှိရင် smartphone လုပ်ငန်းကိုလုပ်ကုန်မလုပ်တော့ဘူး။ Nokia ဆိုလဲ Microsoft နဲ့ပေါင်းပြီးတော့ iPhone ကိုပြိုင်နိုင်မဲ့ smartphone ထုတ်ဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ဘူး။ Motorola ကိုလည်း Lenovo ကဝယ်လိုက်တယ်။ BlackBerry ဆိုလဲ smartphone တွေမထုတ်တော့ဘူးလို့မနှစ်ကပဲကြော်ညာခဲ့တယ်။ပြောရမယ်ဆိုရင်တော့လွန်ခဲ့တဲ့10နှစ်ကျော်လုံးကလက်ကင်ဖုန်းဈေးကွက်မှာထိတ်တန့်ရောက်ခဲ့တဲ့ company တွေကအခုအတော်တော်လေးကိုနောက်ကျကြံခဲ့ပြီ။
ပထမဆုံး iPhone ကို Steve Jobs စပြီးမိတ်ဆက်ခဲ့တာ10နှစ်ပြည့်အထိမ်းအမှတ်နဲ့ဤပညာဆောင်ပါရှင်တွေတော်တော်များများရေးကြတဲ့ထဲမှာအဲတော့က Microsoft Company အကြီးအကဲပြောခဲ့တဲ့စကားကိုလည်းပြန်ပြီးတော့ကိုးကားကြပါတယ်။အဲ့ဒီအချိန်တုန်းကဒီ Microsoft ရဲ့ CEO Steve Ballmer က$500နဲ့ရောင်းမဲ့ iPhone ကပေါက်ဖို့မလွယ်ပါဘူး။ဈေးကွက်ထဲမှာတိတိတတ်တာနေရာမရနိုင်ပါဘူးလို့ပြောခဲ့တာပါ။သူကအဲ့လိုမျိုးပြောခဲ့ပေမဲ့အခုဆိုလို့ရှိရင် iPhone ကကမ္ဘာ smartphone ဈေးကွက်မှာဒုတိယနေရာမှာရှိနေပါတယ်။ပထမ iPhone ကစပြီးတော့အခုလက်ရှိအထိစုစုပေါင်းရောင်းခဲ့ရတဲ့ iPhone အလုံးရေကလည်းသန်းပေါင်း1000ကျော်ရှိသွားပြီရှင့
်။ Some things people try for years never really take off then suddenly there's an explosion. Smartphones are maybe a good example of that. Been around since 96.
တစ်ခါလေကြာရင်နှစ်နှစ်ကြာအောင်မြင်ဖို့ကြိုးစားနေပေမဲ့မအောင်မြင်ပဲတစ်ချိန်မှာရုတ်တရက်ကြီးထအောင်မြင်တာမျိုးတွေရှိပါတယ်။စမတ်ဖုန်းတွေကအကောင်းဆုံးဥပမာပါ။စမတ်ဖုန်းတွေစပေါ်တာ1996ခုနှစ်ကတည်းကပါ။2008ခုနှစ်မှာ iPhone စထွက်လာတယ်။2008ခုနှစ်မှာ Google ရဲ့ Android စနစ်သုံးဖုန်းတွေထွက်လာတယ်။အဲဒီတည်းကစပြီးစမတ်ဖုန်းတွေအောင်မြင်လာခဲ့တာပါ။
smartphone တွေရဲ့အောင်မြင်မှုကို IHS Technology Company က Mobile Net Telecoms အကြီးအကဲ Director Ian Fox ကပြောပြတာပါ။
iPhone ပေါ်လာပြီးတော့စနစ်တွင်းလက်ကင်ဖုန်းလောကထဲမှာပြောင်းလဲသွားတာတွေကလည်းမနည်းဘူးဗျအဓိကတစ်ခုကတော့လက်ကင်ဖုန်းတွေမှာ cloud တွေနှိမ့်နေစရာမလိုတော့ဘူး iPhone ကဆက်ပြီးတော့ touch screen နည်းပညာကိုမိတ်ဆက်ခဲ့တာအခုဆိုလို့ရှိရင် smartphone အားလုံးနီးပါးက touch screen ပုံစံဒီဇိုင်းလှလှပါပါသေးသေးဖုန်းတွေဖြစ်ကုန်ကြပြီမဟုတ်လားမဆွေးမြမွန်ရဲ့
နောက်တစ်သက်သာပြောင်းလဲသွားတာတခုကတော့ internet ကိုချိတ်ဆက်နိုင်မှုပဲရှင်အခုလက်ရှိ smartphone တိုင်းမှာ internet ကိုလွယ်လွယ်သုံးနိုင်ကြတော့လမ်းသွားရင်းနဲ့လမ်းပြောက်မှာပူစရာမလိုတော့ဘူးစာဖတ်ချင်တယ်ဆိုလို့ရှိရင်လည်း online စာကြည့်တိုက်တွေကနေပြီးတော့ကြိုက်တဲ့စာအုပ်ကိုရွေးချယ်ပြီးတော့ဖတ်လို့ရနေပြီ။တခြင်းနှာထောင်ချင်တဲ့ရုပ်ရှင်ကြည့်ချင်တယ်ဆိုလို့ရှိရင်လည်းကြည့်လို့ရနေပြီလေ။ဒီလက်တဝါးစာလက်ကင်ဖုန်းလေးတွေပေါ်မှာအားလုံးလုပ်လို့ရပါတယ်
။ Facebook သုံးတာလည်းထည့်ပြောင်းလေးမဆွေးမြမွန်ရဲ့ smartphone တွေရဲ့နည်းပညာတိုးတက်လာတဲ့အတွက်လူတစ်ယောက်နဲ့တစ်ယောက်ဆက်သွယ်မှုပုံစံတွေကလည်းတိတ်ကိုပြောင်းလဲသွားပြီဗျ။ Telephone call စကားပြောတဲ့အဆင့်ကနေပြီးတော့ရုပ်ပါမြင်နိုင်တဲ့ video call တွေလုပ်နိုင်ပါပြီ။
ပြန်တွေးကြည့်လို့ရှိရင် smartphone တွေကြောင့်မဟုတ်လို့ desktop computer အသုံးလဲအတော်ကိုနည်းသွားတယ်ရှင်။အရင်တော့ဆိုရင်ဒီ internet ကိုသုံးချင်တယ် email ပို့ချင်တယ်ဆိုလို့ရှိရင် computer တွေပေါ်မှာတကူးတကသုံးကြရတာ
။ Gartner ဈေးကွက်သုံးသပ်တဲ့ company ရဲ့စီးရင်ရလက်ရှိမှာဒီကမ္ဘာလုံးမှာသုံးနေကြတဲ့လက်ကင်ဖုန်းအရေအတွက်ကတန်း 9,000 လောက်ရှိတယ်တဲ့။ desktop computer အလုံးကြီးကတော့တန်းပေါင်း 1,300 လောက်ပဲရှိတယ်လို့ AP သတင်းထဲမှာရေးပါတယ်။
2008ခုနှစ်မှာ Apple က iOS 7.3 iPhone နဲ့ smartphone ကိုစထုတ်ပြီးတော့2008ခုနှစ်ရောက်တော့ Google ကဒီ Android smartphone စနစ်ကိုမိတ်ဆက်ခဲ့တယ်ရှင်။ပထမဆုံး Android smartphone ကတော့ HTC ကထုတ်တဲ့ Dream ဆိုတဲ့ဖုန်းမှာပြောရရင်တော့အဲ့ဒီကနေပြီးတော့ smartphone တွေကလူတွေရဲ့ဘဝထဲမှာနေရာယူလိုက်လိုက်တာ smartphone မရှိလို့ရှင်ကိုယ့်အတွက်တခုခုလိုနေတယ်လို့ဖြစ်သွားတာ။အဲ့ဒါကြောင့် iPhone ကိုစပြီးမိတ်ဆက်ခဲ့တာ10နှစ်ပြည့်အထိမ်းအမှတ်နဲ့ Apple ကုမ္ပဏီကထုတ်တဲ့ကြေညာချက်ထဲမှာပြီးခဲ့တဲ့10နှစ်အတွင်းမှာကွန်ပျူတာလိုသုံးနိုင်တဲ့ smartphone တွေကိုအိတ်ဆောင်နဲ့တည်သွားနိုင်ပြီးလိုတယ်လို့သုံးလို့ရတယ်ဆိုတာကို iPhone ကစံပြလုပ်ခဲ့ပြီးပါပြီတဲ့အဲ့ဒါအခုမှအစာပဲရှိပါသေးတယ်အကောင်းဆုံးတွေကိုထပ်ပြီးတော့တွေးလာရပါအောင်မယ်လို့အဲ့ဒီကြေညာချက်ထဲမှာပြောထားသေးတယ်ရှင်
တေချာရာကတော့လက်ကင် smartphone တွေဟာကိုနဲ့မကွာရှိနေတဲ့မိတ်ဆွေတွေလို့ဖြစ်လာနေတာပဲမဆီမမွေရဲ့တခုသိကျင်တယ်ဆိုလို့ရှိရင်ချက်ချင်းပဲ internet ပေါ်တက်ရှာလိုက်အောင်မယ်digital ကဘာကြီးကိုအိတ်ဆောင်နဲ့ထည့်ထားရတယ်လို့ပဲလို့တော့မှ Forbes magazine ကြီးရဲ့ဆောင်းပါးမှာတင်စားပြီးတော့ပြောထားသေးတယ်။ smartphone တွေကြောင့်တိတိကျကျပြောင်းလဲသွားတဲ့ကိစ္စတွေထဲမှာကလေးတွေကွန်ပျူတာသုံးနိုင်စွမ်းတိုးတက်လာတာကလည်းခြံထားလို့မရဘူးဗျ။ခုခေတ်ကလေးတွေက smartphone တွေနဲ့ကြီးလာကြတာဆိုတော့ internet ရဲ့အကျိုးကိုလည်းကောင်းကောင်းသိနေကြပြီ။တီထွင်သူတွေကလည်းကလေးတွေညာရီတိုးတက်စေမဲ့ကစားနည်းတွေမျိုးစုံကိုတီထွင်ကြတယ်။အဲဒါကြောင့်မလို့ကွန်ပျူတာ internet ဆိုတာလူကြီးတွေမှသုံးကြတာမျိုးမဟုတ်တော့ဘူးမဆွေမမော။
ပထမဆုံး iPhone ကိုလွန်ခဲ့တဲ့10နှစ်တုန်းက Steve Jobs ကစပြီးတော့မိတ်ဆက်ခဲ့တော့ကသူတို့နှစ်နှစ်လောက်အချိန်ယူပြီးတော့ထွင်ထားတဲ့ iPhone ကလည်းလူတွေရဲ့နေမှုထိုင်မှုကိုပါပြောင်းလဲသွားစေမဲ့လက်ကင်ဖုန်းဖြစ်ပါတယ်လို့သူကပြောခဲ့တာကိုသားညွန့်ရဲ့
ဗပောင်းဆောင်ကနေပြီးတော့နည်းပညာသင်တဲ့ iPhone ကိုတီထွင်ထားတာဖြစ်လို့အဲ့ဒီဖုန်းမှာတင်သူတို့မူပိုင်လုပ်ခဲ့တဲ့တီထွင်မှုပေါင်း200ရှိပါတယ်ဗျ iPhone တွေကိုတီထွင်မှုကြောင့် Steve Jobs လည်းကမ္ဘာမှာကျော်ကြားသူတစ်ယောက်ဖြစ်ခဲ့ပါ
သူဥဆောင်တီထွင်ခဲ့တဲ့ iPhone တွေကြောင့်မဟုတ်လို့ Apple Company ဟာကမ္ဘာမှာအမျက်အစွန်းအများဆုံးကုမ္ပဏီတစ်ခုဖြစ်လာခဲ့ပါတယ်။လက်ရှိမှာ iPhone 7နဲ့ 7 Plus တို့ကိုနောက်ဆုံးထုတ်ထားပြီးတော့ iPhone အယောင်တွေကတော့တက်နေပါတယ်။ကမ္ဘာဈေးကွက်ထဲမှာလည်း Android စနစ်သုံးဖုန်းတွေအယောင်ကို iPhone ကမကျော်နိုင်သေးပါဘူး။ဒါပေမဲ့လက်ရှိ Apple CEO Tim Cook ကတော့အကောင်းဆုံးစမ်းသပ်မှုတွေမြင်လာရအောင်မှာပါလို့ပြောထားပါတယ်ရှင်။
ကိုသားညုံကူညီတင်ဆက်ထားတဲ့မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မရေးသနာကျော်အစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပတ်ဝါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့အလုပ်လုပ်ဝဲဝဲလှုပ်ချင်တဲ့ဂျိုလီနဲ့ပစ်တိုရဲ့ကွာရှင်းမှုပြီးတော့နံပါတ်ကျော်တေးတပြား230ပြည့်အထိမ်းအမှတ်ပြည့်နဲ့ဖြော်ပြေးသွားမယ်ဆိုတဲ့ YouTube အဖွဲ့ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွာရာတွေကိုပြောပြပေးသွားမှာပါဟောလိဝုဒ်ရဲ့လူကြိုက်အများဆုံးအကျော်ကြားဆုံးဇနီးမောင်နှံလို့ပြောလို့ရတဲ့ Brad Pitt နဲ့ Angelina Jolie တို့နှစ်ဦး꽌ကြ꽌ကြပြီဆိုတော့သူတို့ရဲ့အိမ်တော်အ꽌ပြဲအကြောင်းလူတွေရဲ့ရှေ့မှောက်မှာစူးစူးညံ့ညံ့မဖြစ်ချင်တဲ့အတွက်သူတို့ကတရားသူကြီးတည်တံ့ငှားရင်လှုပ်ဆောင်မယ်လို့ CNN ကိုပြီးခဲ့တဲ့သတင်းပတ်ထဲကပဲပေးပို့တဲ့သူတို့ရဲ့ကြေညာချက်မှပြောထားပါတယ်သူတို့ရဲ့သားသမီးတွေမိသားစုရဲ့ကိုရေးကိုရာလွတ်လပ်ခွင့်ကိုစောက်ရှောက်တဲ့အနေနဲ့အခုသူတို့အိမ်တော်꽌တဲ့လုပ်ငန်းစဉ်ကအဆောက်အယှက်စားတဲ့နေဒုဆောင်ချက်တွေအားလုံးကိုချိတ်ပိတ်ထားဖို့ဂျိုလီနဲ့ပစ်တိုနှစ်ဦးသဘောတူထားကြတယ်လို့လည်းသူတို့နှစ်ဦးပူရဲထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။သူတို့နှစ်ဦးကြားဘလို့မှနှိမ့်နိုင်လို့မရတဲ့ကွဲလွဲမှုတွေကြောင့်ဆိုတဲ့အကြောင်းပြချက်နဲ့မင်းသမီးအန်ဂျယ်လီနာဂျိုလီကခင်မွန်းဖြစ်တဲ့ဘရက်ဒ်ပစ်နဲ့ကွာရှင်းခွင့်ပြုဖို့အတွက်စက်တင်ဘာလမှာရုံးတော်ကိုလျှောက်ထားခဲ့တာဖြစ်ပါတယ်။သူတို့ရဲ့ကိုပိုင်လေရင်နဲ့ခရီးသွားနေတော့ခင်မွန်းဖြစ်တဲ့ဘရက်ဒ်ပစ်ဒေါသအရန်ထွက်ပြီးတော့သူ့ရဲ့သားသမီးတွေရှေ့မှာပါတောင်းကျင်ခဲ့တဲ့ဖြစ်ရက်ဖြစ်ပြီးတော့မကြခင်မှာပဲအခုလိုသူတို့ဇနီးမောင်နဲ့လမ်းခွဲတဲ့တဲ့ထွက်လာတာပါအန်ဂျယ်လီနာဂျိုလီကသူတို့ကလေးတွေအားလုံးကိုအပြည့်ဝအုပ်ထိန်ခွင့်လျှောက်ထားခဲ့ပြီးတော့ဘရက်ဒ်ပစ်ကကလေးတွေနဲ့လာတွေ့ခွင့်တော့ရမှာပါဘရက်ဒ်ပစ်စီကကလေးစီကိုလည်းမတောင်းပါဘူးအရင်ကတော့အန်ဂျယ်လီနာဂျိုလီနဲ့ဘရက်ဒ်ပစ်လို့ဆိုလိုက်ရင်ဘရက်ဂျလီနာတို့ဆုံတွဲဆိုပြီးတော့သူတို့ရဲ့အမှုပညာလောကမှာလူစိတ်ဝင်စားအခမ်းအနားဆုံးအကျော်ကြားဆုံးဆုံတွဲဖြစ်ပါတယ်နှစ်ယောက်လုံးကရုပ်လဲချော်အမှုပညာမှာလည်းအောင်မြင်လူမှုရေးနိုင်ငံရေးအပိုင်းမှာလည်းတက်ကြွလှုပ်ရှားသူတွေဖြစ်ကြတော့ပို့ပြီးတော့နာမည်ကျော်ကြားကြတာဖြစ်ပါတယ်ရှင်
Irish Rock Guitar အဖွဲ့ဖြစ်တဲ့ YouTube အဖွဲ့အားသူရဲ့နာမည်ကျော် The Joshua Tree တေးတပြား230ပြည့်အထိမ်းအမှတ်ဖြစ်နေသူရဲ့ဥရောပနဲ့မြောက်အမေရိကဖျော်ဖြေရေးခီးစဉ်တွေမှာအဲ့ဒီတေးတပြားနဲ့အဆအဆုံးဖျော်ဖြေမယ်လို့ဇန်နဝါရီလ9ရက်နေ့ကပြောသွားပါတယ်1989ခုနှစ်မှာဖြန့်ချီတဲ့အဲ့ဒီတေးတက်ပြားကကမ္ဘာတစ်လောမှာအခွေတက်ပြား online ရောင်းချမှုပေါင်း25သန်းကျော်ပြီးတော့အဲ့ဒီတေးတက်ပြားမှာပါတဲ့ With or Without You တခြင်း Where the Streets Have No Name တခြင်း I Still Haven't Found What I'm Looking For တခြင်းတို့ကအရင်ပေါက်ခဲ့ပါတယ် YouTube ဖွင့်ရပင်နိုင်ဆိုတော့ဘူနိုကနှစ်ပေါင်း30နီးပါးအတွင်းပထမဆုံးအချိန်လေးနဲ့ The Joshua Tree တေးတက်ပြားကိုကျွန်တော်တလောကပဲပြန်ပြီးတော့နားထောင်စစ်တယ်တခြင်းတွေကပြန်နားထောင်လဲဟောင်းမသွားပဲနဲ့အသစ်ဖြစ်နေတော့ချစ်ချင်းတရားဆုံးရှုံးမှုကြိုးပတ်သွားတဲ့အိမ်မက်တွေဘာမှမခံစားချင်တော့တဲ့စိတ်ကိုလို့ချင်တာကိုကိုခွဲထွက်ပြီးတော့လုပ်ခဲ့တာတွေဒါတွေအားလုံးခံစားချက်အစ်တွေပြန်ပေးတယ်လို့ကြေညာချက်မှာပြောထားပါတယ် YouTube ဖွင့်ရဲ့မြောက်အမေရိကဖျော်ဖြေရေးခီးစဉ်ကိုမေလမှာကနေဒါနိုင်ငံ Vancouver မြို့ကနေစတင်ပြီးတော့အဲဒီနောက်ဥရောပဖျော်ဖြေရေးခီးစဉ်ကတော့ London မြို့တော်မှာဇူလိုင်လမှာစတင်မှာပါအဲ့မှာတော့သူတို့ဇာတိမျိုးဖြစ်တဲ့ Dublin မြို့တော်ကအားကစားရုံမှာလည်းဖျော်ဖြေဖို့ရှိပါတယ်။သူတို့အဖွဲ့မထွက်ခင်ခြေချင်းဖျော်ဖြေပေးမယ့်အဖွဲ့တွေကတော့ America ခီးစင်မှာဆိုရင် One Republic, Man for Sense နဲ့ The Lumineers အဖွဲ့တို့ဖြစ်ပြီးတော့ဥရောပမှာတော့ Oasis အဖွဲ့က No Gallagher ရဲ့ High Flying Birds အဖွဲ့ဖြစ်ပါတယ်ရှင်။ဆက်တဲ့ကြိမ်မြောက် AFA အာရှရုပ်ရှင်အကယ်ဒမီစုပေးပွဲအတွက်တစ်ချို့ရွေးထားတဲ့အစည်းအဝေးကိုအခုဇန်နဝါရီလ17ရက်နေ့မှာထုတ်ပြန်ပါတယ်တစ်ချို့စုအများဆုံးရထားတဲ့ရုပ်ရှင်ကားကတော့ Director Park Chan-wook ရဲ့ The Handmaiden ဆိုတဲ့ drama ရုပ်ရှင်ကားဖြစ်ပါတယ်အကောင်းဆုံးဇက်ပုတ်အမျိုးသမီးစုဇန်ညွန်းစုအပါအဝင်တရုတ်ဆောင်စုတွေနဲ့ဤပညာဆိုင်ရာစုတွေစုစုပေါင်း6စုရဖို့အတွက်တစ်ချို့နာမည်ထွက်နေတာပါဒါပေမဲ့အကောင်းဆုံးဒါရိုက်တာနဲ့အကောင်းဆုံးရုပ်ရှင်ကားစုလိုမျိုးစုကြီးတွေတော့မချိန်ခဲ့ပါဘူးတစ်ချို့စင်းထဲမှာစု5စုရထားခံရတဲ့နောက်ကလိုက်နေတဲ့ဇာကားကတော့ Train to Busan ဆိုတဲ့ကိုရီးယားဇာကားဖြစ်ပါတယ်အဲ့ဒီဇွန်ဘီရုပ်ရှင်ကားကအကောင်းဆုံးဇက်ပုတ်အမျိုးသားစုအကောင်းဆုံးတိဖြတ်စုနဲ့အကောင်းဆုံး Visual Effect စုတွေမှာတစ်ချို့ပြီးခံရပါတယ်ရုပ်လူမျိုးဒါရိုက်တာ Fan Jing Gan ရဲ့I'm not made in Vanvari ဆိုတဲ့လူမှုတရားမျှတမှုဆိုင်ရာ drama ဇာကားကလည်းစု5စုချိန်ထားပါတယ်အကောင်းဆုံးရုပ်ရှင်စုအကောင်းဆုံး director စုနဲ့အကောင်းဆုံးအမျိုးသမီးဇက်ဆောင်စုတွေဖြစ်ပါတယ်တစ်ချို့ဖိတ်ခံရတဲ့အကောင်းဆုံးရုပ်ရှင်ဇာကားစုထဲမှာတော့ The Wailing ဆိုတဲ့တောင်ကိုရီးယားကတဲတဲ့ရင်ပိုဇာကား Taiwan က Gospel ဆိုတဲ့ဟာတရာဇဝတ်မှုကားပြီးတော့ Harmonium ဆိုတဲ့ဂျပန်မိသားစုဇလန်အသားပေး drama ကားနဲ့ The Age of Shadow ဆိုတဲ့တောင်ကိုရီးယားတဲတဲ့ရင်ပိုဇာကားတွေပါဝင်ပါတယ်ပြီးခဲ့တဲ့2016ခုနှစ်တုန်းကတစ်ကြိုရွေးခံရတဲ့ကားတွေထက်ဆိုင်ဒီနှစ်စုအတွက်ရထားခံရတဲ့ကားတွေကအမျိုးအစားစုံပြီးတော့ပြတ်ပြတ်တတရှိတယ်လို့အကဲပြတ်တိုင်ကျုပ်လုပ်တဲ့တရုတ်ဒါရိုက်တာဇီဇန်ကီကပြောပါရယ် AFA အာရှရုပ်ရှင်စုတွေကိုတော့လာမယ့်မတ်လ21ရက်နေ့ကျရင်ဟောင်ကောင်မှာကြေညာချီးမြှင့်မှာဖြစ်ပါရယ်ရှင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မရေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးကြပါမယ်။သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်ရှင်။ဒီသတင်းပတ်အစီအစဉ်မှာတော့ရန်ကုန်မြို့က Wise ဖွံ့ဖြိုးတိုးတက်မှုကုမ္ပဏီစီမံကိန်းဆိုင်ရာညွှန်ကြားရေးမှူးဦးစွန်းအောင်ရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
โอเคကျွန်တော်ဒီနေ့ပြောမှာတော့ခေါင်းဆောင်ခေါင်းတယောက်ဖြစ်ဖို့ဆိုတာကိုယုံကြည်မှုကိုကျွန်တော်ပြောမှာဖြစ်ပါတယ်။ဟိုခေါင်းဆောင်ခေါင်းတယောက်ပေါ့နော်ဖြစ်ဖို့ဆိုတာဟိုအများပုံမှာကျွန်တော်တိုင်းပြည်အတွက် positive influence ကိုလိုအပ်ပါတယ်။တ
အဲ့တော့ positive influence ဆိုတာကျွန်တော်တို့ပြောရရင်တော့ကောင်းသောလွှမ်းမိုးမှုတစ်ခုပေါ့နော်ဖြစ်ဖို့လိုအပ်ပါတယ်အဲ့တော့ဘယ်လိုမျိုးလဲဆိုရင်တော့အခြားသူတွေအပေါ်မှာသူစိတ်ဝင်စားမှုရှိရမယ်ပေါ့နော်ကောင်းဆောင်ကောင်းတယောက်အနေနဲ့ပြင်ယုံကြည်လေးစားမှုရှိရမယ်ပေါ့အဲ့တော့တနည်းအားဖြင့်ဆိုရင်ကောင်းဆောင်ကောင်းတယောက်ဟာသူပြဿနာတစ်ခုခုပေါ့နော်တည်တည်ချာချာသိမြင်ရမယ်ပြင်ဒီပြဿနာပေါ်မူတည်ပြီးတော့အကောင်းဆုံးအဖြေကိုရှာဖွေနိုင်ခြင်းရလဲဒါကောင်းသောကောင်းဆောင်မှုတစ်ခုဖြစ်ပါတယ်အဲ့ leadership is serving the people ပါတကယ်တော့ကျွန်တော်တိတလောက်ကတော့ခေါင်းဆောင်ကောင်းနေဟာเนาะတဦးတယောက်ချင်းစီရဲ့အတွင်းစကားကိုတေချာနားထောင်နိုင်စွမ်းရှိရလူတွေဖြစ်ပါတယ်ဒီလိုနားထောင်နိုင်မှဒါလည်းကျွန်တော်တို့လူအဖွဲ့အစည်းမှာလိုအပ်တဲ့ကူညီနိုင်မှုတွေဟိုရရှိမှာဖြစ်ပါတယ်အဲ့ဒါညာအကောင်းဆုံးစဉ်းစားပြီးနိုင်မှုတက်ဖို့အများကြီးအထောက်အကူပြုရလို့ကျွန်တော်ညွှန်ကြည့်ပါတယ်တူနဲ့တူအမြင်မတူညီတဲ့အခြေအနေမျိုးတွေမှာပဲဖြစ်ဖြစ်ဟုတ်လားအဖွဲ့အစည်းတစ်ခုနဲ့တစ်ခုမတူညီတဲ့အခြေအနေမျိုးမှာဖြစ်ဖြစ်ဒီကောင်းဆောင်နေရာအများသောအဖြစ်လိုအပ်ပါတယ်အများအဖြစ်လည်းသူတို့ကောင်းသောဟိုဘောနော်အဖွဲ့အစည်းတော့ဘုကောင်းသောနီးလန်းကိုပဲသူတို့ရှာဖွေနိုင်တဲ့လူတွေဖြစ်ပါတယ်ကောင်းဆောင်ကောင်းတယောက်ကအဖွဲ့အစည်းတစ်ခုမှာလိုတယ်လို့နိုင်ငံတစ်ခုမှာလည်းလိုပါတယ်ဘောနော်အဲ့ကျွန်တော်တို့ဒီအခုကမ္ဘာမှာဆိုရင်ကောင်းဆောင်နေရှိပါတယ်သူတို့တွေအားလုံးမှာသူတို့ရအားလုံးမှာလည်းဒီသူတို့ရဲ့ဟိုဟာပေါ့နော်အာပန်းတိုင်ပေါ့ယုံကြည်မှုပန်းတိုင်နေရှိကြပါတယ်အဲ့ဒီယုံကြည်မှုပန်းတိုင်ကိုသူတို့ဖြည့်ဆည်းဖို့ဆိုတာလေဒီတခြားသူတွေပေါ့နော်သူတို့ပံ့ပိုးမဲ့လူတွေရှိဖို့လိုအပ်ပါတယ်အဲ့ဒီတော့ဘို့လေဟိုဒီကောင်းဆောင်နေရသူတို့တနေ့နဲ့တနေ့ပေါ့နော်သူတို့လှုပ်ဆောင်ချက်တွေကိုမှန်ကန်ကြောင်းကိုသူတို့အများကြီးဒီပြည်သူတွေကိုသူပြောနေတာဖြစ်ပါတယ်အဲ့တော့ကျွန်တော်ယုံကြည်တာကတော့ဒီပေါ့တူနဲ့တူအမြင်ပေါ့နော်ကျွန်တော်တို့ရပေါဝင်ခြင်းအနေထားကိုဘယ်လို create လုပ်မလဲပေါ့နော်ဘယ်လိုမျိုးခေါင်းဆောင်မှုဟိုလိုအပ်လဲဆိုတာဒီခေါင်းဆောင်တွေဟိုအခုလက်ရှိခေါင်းဆောင်တွေအပေါ်မှာကျွန်တော်တို့မူတည်ပါတယ်ကျွန်တော်တို့အခုခုနကပြောသလိုပေါ့ခေါင်းဆောင်ခေါင်းတွေလိုသလိုဒီနောက်မှာရှိတဲ့လူတွေပေါ့နောက်လိုက်ခေါင်းတွေလိုလည်းလိုအပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။စီစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်တရုတ်ပြည်တော်မူဝါဒနဲ့ပတ်သက်လို့အလျှော်တင်လုပ်လို့ရတယ်လို့ The Wall Street Journal ကိုအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့ရတဲ့ပတ်သက်လို့တရုတ်နိုင်ငံကဒီကနေ့တုံ့ပြန်လိုက်ပါတယ်ထိုင်ဝမ်နိုင်ငံကိုအသွင်ချပြီးတရုတ်နဲ့ဆက်ဆံရေးကိုလိုအပ်တယ်လို့ခြေလှယ်နိုင်ဖို့ရည်ရွယ်လှုပ်ဆောင်နေတယ်လို့နိုင်ငံပိုင် The China Daily သတင်းစာကဒီနေ့တင်လာလေးမှာပြန်လဲတုံ့ပြန်လိုက်တာပါတကယ်လို့သာဒီသဘောထားအတိုင်းမစ္စတာရက်တီသွားမယ်ဆိုရင်တော့တရုတ်နိုင်ငံအနေနဲ့ရွေးချယ်စရာမရှိတော့ဘဲထိတ်တဲရင်ဆိုင်သွားမှာကြောင့်ဆက်ဆံရေးပြပြသွားမှာဖြစ်တယ်လို့ဒီနေ့မှာအခြေအနေကာလတစ်ခုကိုဖြတ်တန်းရမှာဖြစ်တယ်လို့သတိပေးပြောဆိုလိုက်ပါရခင်ဗျာအင်အားတောင့်တင်းဆုံးမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနေနဲ့နှစ်ပေါင်း25နှစ်အတွင်းခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ဖို့ပြင်ဆင်နေတယ်လို့အဲ့ဒီအဖွဲ့ရဲ့အစိမ့်အရာရှိတွေကိုကူကာပီရိုက်တာသတင်းတရမှာဖော်ပြထားပါတယ်။အင်အား3000လောက်ရှိတဲ့ UWSA ဝါပြည်တပ်မတော်ဟာမြန်မာပြည်အရှေ့ပိုင်းတရုတ်နယ်စပ်နဲ့ကဲ့ရဲ့ကတောတောင်ထူထပ်တဲ့ဒေသကိုထိန်းချုပ်ထားတာပါ။ UWSA ရဲ့နိုင်ငံရေးဦးဆောင်ဖွဲ့ဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP အနေနဲ့1992ခုနှစ်ကစလို့ဒါဟာပထမဆုံးအကြိမ်ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးထောင်ကွာ89ခုနှစ်ပါတင်စတင်တီထောင်စဉ်ကပါဝင်ခဲ့တဲ့အကြီးတန်းခေါင်းဆောင်တို့ရာထူးကအားယူမယ်လို့အစစ်မြေဝါအရာရှိ3ဦးကပြောဆိုကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။အာကာသစူးစမ်းလေ့လာရေးပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်တဲ့ SpaceX ကနေထောက်ပံ့ရေးပစ္စည်းရိက္ခာတွေတင်ဆောင်ထားတဲ့အာကာသဒုံးရင်တစ်စင်းကိုအောင်မြင်စွာနဲ့အာဂါတာလေးကိုပြစ်လွတ်နိုင်ခဲ့ပါတယ်။ဒီဒုံးရင်ပြစ်လွတ်ဆန်းသတ်မှုကိုစက်တင်ဘာလကလေးကစတင်ခဲ့တာပါ။ SpaceX အဖွဲ့ကအဲ့ဒီဒုံးရင်ကိုကယ်လီဖိုးနီးယားပြည်နယ်ကနေပြီးတော့ဒီစနေနေ့မှာပြစ်လွတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
သတင်းကျဉ်းချုပ်ကိုကိုအောင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းနာနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်သိန်းကြီးထိုင်းဖြစ်ပါတယ်စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Fidex ဇွန်ညက်ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်အင်္ဂါမနေ့ဖြင့်ခင်းထုတ်လင့်ပေးမဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49 50တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.